Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လတရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီဆိုင်ပါအမေရိကန်ပေါ်ရုရှားရဲ့တန်တမန်ရေးအရာတုံ့ပြန်ဆောင်ရွက်ချက်ကြောင့်လုံခြုံရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအတားအဆီးမဖြစ်ဘူးလို့ဒုသမ္မတကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတအင်ဂျီရောအရာရှိချုပ်စ်ကိုခန့်လိုက်တဲ့သမ္မတထရန့်ကအင်ဂျီရောမှဗယံပဒရာအခြေအနေမျိုးဖြစ်မနေဘူးလို့ Twitter မှာရေးသားပါတယ်ပါကစ္စတန်နိုင်ငံမှာတော့ယာယီဝင်ကြီးချုပ်တစ်ကိုလွှတ်တော်ကရွေးကောက်တင်မြှောက်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာ American Imperial အစိုးရအဖွဲ့အပြောင်းလဲအကြောင်းနဲ့အတူ
Israel One ပို့တွေ့သူပေါင်း86ဦးပါ76 96ဦးရှိပြီးတော့ဒီဆုံးသူကတော့12ဦးပဲရှိပါတယ်12ဦး။ဒီမှာဆေးရုံတက်ရောက်တဲ့ဟိုပြင်းထန်ဆုတ်ရောင်ရောက်ကနေဆေးရုံတက်ရောက်သူပေါင်း245ဦးရှိပါတယ်။
H1N1 ရောဂါကူးစက်ဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ဗိုလ်ချုပ်မူဂျီမင်းအောင်လာရဲ့ဂျပန်နိုင်ငံခီးစဉ်အကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိင်ကြီးထိုက်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုအစ်တွေကိုရုရှားဘက်ကတန်တမန်ရေးအရာတုံ့ပြန်ဆောင်ရွက်တာကြောင့်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးအပေါ်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအဟန့်အတဖြစ်စေမှာမဟုတ်ဘူးဆိုပြီးအမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်မကြာခင်မှာလက်မှတ်ရေးထိုးမဲ့တန်ခတ်ပိတ်ဆို့မှုဥပဒေချဟာဆိုရင်ယူကရိန်းနိုင်ငံတဲကရုရှားရဲ့လှုပ်ရှားမှုတွေနောက်အီရန်နဲ့ဆီးရီးယားနိုင်ငံအပေါ်ထောက်ပံ့မှုတွေနဲ့ပတ်သက်ပြီးရုရှားရဲ့ရည်တည်ချက်ပြောင်းရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသတင်းစကားပေးလိုက်တာဖြစ်တယ်လို့လဲဒုသမ္မတမိုက်ပန်စ်ကဂျော်ဂျီယာနိုင်ငံခီးစဉ်အတွင်းဒီကနေ့အင်ကာနီမှာပြောဆိုပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးတန်ခတ်ပိတ်ဆို့မဲ့ဥပဒေချမ်းကိုတော့အမေရိကန်လွှတ်တော်ကတခင်းနဲ့အတည်ပြုခဲ့ကြတာပါ။ဒီဥပဒေချမ်းမှာတော့အီရန်နဲ့မြောက်ကိုရီးယားအပေါ်အရေးယူမှုအစ်စ်တွေလည်းပါဝင်ပါတယ်။ရုရှားဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံတွင်းကအမေရိကန်ဝန်ထမ်းအားလုံးပေါင်း1200ကျော်တဲ့က955ယောက်ကိုရှော့ဖို့ပြောဆိုခဲ့တာပါ။ရုရှားနဲ့ဆက်ဆံရေးပိုကောင်းလာဖို့တန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးဖို့ဆိုတဲ့နေရာမှာတန်ခတ်ပိတ်ဆို့မှုဖြစ်စေမဲ့အရင်းခံအကြောင်းရင်းတွေကိုရုရှားဘက်ကဦးစားပေးပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ရုရှားကိုပေးထားတဲ့သတင်းစကားပေါ်မှာအမေရိကန်သမ္မတနဲ့လွှတ်တော်ကြားတသဘောတည်းရှိနေတယ်လို့လည်းဒုသမ္မတမိုက်ပန်စ်ကပြောဆိုပါတယ်။အမေရိကန်ဘက်ကဒေတာရင်းမဟာမိတ်တွေအပေါ်ထောက်ခံမှုကိုပြသတဲ့အနေနဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်နိုင်ငံဆောင်ခီးလှည့်လည်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတအင်မီရောမှာ6လတာကာလအတွင်းမူဝါဒရေးရာမောင်းမြင်မှုတွေဝန်ထမ်းပြောင်းလဲတွေသတင်းပေါက်ကြားမှုတွေနဲ့ရှုပ်ရှုပ်ထွေးထွေးဖြစ်နေတာကိုကြင်ပေဖို့အင်မီရောအရာရှိချုပ်ဖြစ်တိကျပြသတဲ့မရိန်တပ်ဖွဲ့ပေါ်ချုပ်ကြီးဟောင်းဂျွန်ကယ်လီကိုခန့်အပ်လိုက်တဲ့သမ္မတထရမ်ကဒီအင်မီရောမှာဗျံမရာဖြစ်မနေဘူးလို့ Twitter မှာရေးသားပါတယ်။အင်ဂျီရောရာရှိချုပ်တဲ့အဖြစ်ပုဂ္ဂိုလ်ချောင်းဂျွန်ကယ်လီတာဝန်ယူပြီးနိုင်ငံပိုင်းအတွင်းမှာပဲအင်ဂျီရောရဲ့ဆက်သွယ်ပြင်ကြားရေးညွှန်ကြားမှုအန်တိုနီစကရာမူချီယာရုကနေဖေရှားခံရပါတယ်။အင်ဂျီရောရာရှိချုပ်ဟောင်းရိုင်းစ်ပရီပတ်စ်အနေနဲ့မဆွမ်းဆောင်နိုင်ခဲ့တဲ့လုပ်ပိုင်ခွင့်မျိုးကိုသူ့အရေးအယားကိုဆက်ခံသူပုဂ္ဂိုလ်ချောင်းဂျွန်ကယ်လီရရှိထားတဲ့အနေအထားလည်းဖြစ်ပါတယ်။အင်ဂျီရောဆက်သွယ်ပြင်ကြားရေးညွှန်ကြားမှုအဖြစ်တာဝန်ယူပြီးတော့သတင်းတစ်ပတ်ကျော်အတွင်းမှာအန်တိုနီစကရာမူချီကိုယာရုကနေရုတ်တရက်ဖေရှားလိုက်တာပါ။အင်ဂျီရောပြင်ကြားရေးညွှန်ကြားမှုအဖြစ်တာဝန်ယူခဲ့သူစကရာမူချီဟာနယူးယောက်ကစာဆောင်ကိုဖြစ်ကြားချက်အားဆိုရင်ယာရုနဲ့ယူထားတဲ့ယာရုနဲ့မတ်အပ်ဆက်ဘူးလို့သမရကယူဆခဲ့တာလို့အင်ဂျီရောပြင်ကြားရေးမှုဆရာဟက်ကဗီဆန်နတ်စ်ကပြောဆိုခဲ့ပါတယ်။လက်ရှိအင်မီရောအရာရှိချုပ်ဂျွန်ကယ်လီအနေနဲ့အဓိကကြံတွေရမယ့်ကိစ္စတွေထဲမှာတော့သတင်းပေါက်ကြားမှုတွေမရှိစေရင်းနဲ့သမရယုံနဲ့ဆက်သွယ်ဆောင်ရွက်ခွင့်တွေကိုထိန်းချုပ်ဖို့လည်းပါဝင်ပါရခင်ဗျာ
။ဆိုမာလီယာနိုင်ငံတွင်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာအယ်ရှာဘအဖွဲ့ရဲ့အရေးပါတဲ့ခေါင်းဆောင်တဦးသေဆုံးခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။အလီဂျာဘဲလ်လို့သိကြတဲ့အလီမိုဟာမက်ဟူစိန်ကမိုဂါဒီရှုကစီးပွားရေးလုပ်ငန်းတွေအစ္စလာမ်ရဲ့အစွန်းရောက်စစ်သွေးကြွတွေကိုငွေကြေးထောက်ပံ့ရေးဖိအားပေးသူလို့အများကသိရှိထားသူဖြစ်ပါတယ်။ အမေရိကန်စံတော်ချိန်စနေနေ့နောက်ပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့တာလို့အမေရိကန်စစ်တပ်ရဲ့အာဖရိကဒေသကုကရေးဌာနကကြေညာချက်မှာဖော်ပြပါတယ်တိုက်ခိုက်မှုအတွက်ရဲသားတွေတိတ်ဆုံးမှုမရှိဘူးလို့လည်းကြေညာချက်ကဖော်ပြပါတယ်မကြတဲ့ခင်ကဆိုမာလီတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုအပါအဝင်အယ်ရှာဘအဖွဲ့ရဲ့လှုပ်ရှားမှုတွေကိုဓာတ်ရိုက်တုံ့ပြန်တဲ့အနေနဲ့ဒေသတွင်းမိဖက်တင်တဲ့ပူပေါင်းပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာလို့လည်းကြေညာချက်မှာပြောဆိုထားပါတယ်ဆိုမာလီယာတောင်ပိုင်းကအယ်ရှာဘတ်တွေအကောင်ရဒေသတတဝူးအနီးကခြေရွာတစ်ခုမှာစစ်သွေးကြွတွေစီးနင်းလာတဲ့ကားနှစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုမာလီယာအနောက်တောင်ပိုင်းဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့လုံခြုံရေးတာဝန်ခံဟာဆန်ဟူစိန်မိုဟာမက်ကပြောပါတယ်နိုင်ငံခြားစစ်တပ်လေရင်တွေကနေပြစ်ခတ်လိုက်တဲ့ဒုံးကျည်တွေနဲ့အဲ့ဒီကားတွေထိမှန်ခဲ့တာဖြစ်ပြီးတိုက်ခိုက်မှုရလဒ်ကိုတော့အတီးပြုတ်နေစေဖြစ်တယ်လို့လည်းသူကပြောပါတယ်မြို့တော်မိုဂါဒီရှုကဘုံခွဲမှုတွေလှုပ်ကြံတပ်ဖြတ်မှုတွေကိုကြိုးကင်သူအရေးပါတဲ့အယ်ရှာဘတ်ခေါင်းဆောင်တဦးကိုတုတ်တင်နိုင်ခဲ့တဲ့တာတာဝုအနီဇူလိုင်လ30ရက်နေ့နိုင်ငံတကာမိဖက်တွေနဲ့ဆစ်စင်ရေးကိုသမ္မတမိုဟာမက်အဗ်ဒူလာဟီမိုဟာမက်ကအတည်ပြုခဲ့တာလို့လဲဆိုမာလီယာပြန်ချိုင်းဝင်ကြီးက VOA ဆိုမာလီယာဌာနကိုပြောဆိုထားပါတယ်ရှင
်ဗင်နီဇွဲလားတိုက်ခံခေါင်းဆောင်နှစ်ဦးကိုသူတို့နေအိမ်ကနေလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခေါ်ဆောင်သွားပါတယ်ဗင်နီဇွဲလားနိုင်ငံမှာအခြေခံဥပဒေကိုပြင်ဆင်မဲ့အခြေအတင်ဖြစ်ဖွယ်တိုင်းပြည်ပြည်ပြလွှတ်တော်ရွေးကောက်ပွဲအပြီးနှစ်ရက်အကြာမှာပဲအခုလိုခေါ်ဆောင်သွားတာပါအတိုက်ခံခေါင်းဆောင်တွေဖြစ်တဲ့လီယိုပိုလ်ဒိုလိုပက်စ်နဲ့အန်တိုနီယိုလီဒက်စ်မာရိုကိုဒီကနေ့အင်ကာနေမနက်အစောပိုင်းမှာဗင်နီဇွဲလားထောက်လှမ်းရေးဌာနစီဗင်အေဂျင့်တွေကခေါ်သွားကြတယ်လို့သူတို့ရဲ့မိသားစုတွေကပြောပါတယ်သူတို့ကိုဖမ်းခေါ်သွားတဲ့ဗီဒီယိုကို Twitter လူမှုကွန်ရက်ပေါ်မှာမိသားစုတွေကတင်ထားပါတယ်အန်တိုနီယိုလီဒက်စ်မာဆိုရင်အဲ့ဒီအချိန်ကမျက်ဝေအင်ဂျီတော်မလဲရသေးပါဘူးပြီးခဲ့တဲ့တနင်္ဂနွေနေ့လွှတ်တော်ရွေးကောက်ပွဲကိုတပိတ်မှောက်ကြဖို့စော်အော်တဲ့ဗီဒီယိုတွေကိုအတိုက်ခံခေါင်းဆောင်တွေကအင်တာနက်မှာတင်ခဲ့ကြတာပါသမ္မတနီကိုလတ်စ်မာဒူရိုကဗင်နီဇွဲလားနိုင်ငံကိုအာဏာရှင်စနစ်သွတ်သွင်းမှုအတွက်ကြိုးပမ်းမှုဆိုပြီးတော့လည်းအတိုက်ခံအဖွဲ့တွေကပြောဆိုနေကြပါတယ်မြို့တော်ဝန်ဟောင်းတွေဖြစ်တဲ့လိုပက်စ်နဲ့လီဒက်စ်မာရိုနှစ်ဦးစလုံးကဆွဲချက်တွေနဲ့ဒီနေအင်ကျချုပ်ထိမ့်သိမ်းခံထားရတာဖြစ်ပါတယ်သမ္မတမာဒူရိုစီစဉ်တဲ့အခြေခံဥပဒေကိုပြင်ဆင်မဲ့တိုင်းပြည်ပြည်ပြလွတ်တော်ရွေးကောက်ပွဲဟာတရားမဝင်ဘူးလို့အမေရိကန်ဘက်ကပြောဆိုပြီးတော့သမ္မတမာဒူရိုပေါ်တံခါးပိတ်ဆို့မှုတွေချမှတ်ပြီးတဲ့နောက်နိုင်ငံပိုင်းအကြမ်းမှာအတိုက်ခံခေါင်းဆောင်တွေကိုဖမ်းဆီးလိုက်တာဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့အင်ကာနေညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံနန်ကဟာပြည်နယ်အာချင်ဒေသအနီးစစ်စင်ရေးအတွင်းအမေရိကန် USSD Blackhawk ရဟတ်ယာဉ်စပိုင်းဆိုင်ရာချို့ယွင်းလာကြခက်ခဲခဲခဲဆင်းသက်ခဲ့ရတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့ထောက်ပံ့ရေးမစ်ရှင်ပြောခွင့်ရကပြောပါတယ်။ရဟတ်ယာဉ်မှာလိုက်ပါလာသူအားလုံးကိုတော့ဘေးကင်းကင်းနဲ့ကယ်ဆယ်နိုင်ခဲ့ပါတယ်။ရဟတ်ယာဉ်ဆင်းသက်တာမှာအဖွဲ့ဝင်နှစ်ဦးတို့အနည်းအချင်းထိခိုက်ဒဏ်ရာရခဲ့ပြီးညောပေါင်းစည်းအဖွဲ့ထံမှကုသမှုခံယူနေတယ်လို့လည်းပြောခွင့်ရကပြောပါတယ်။မတော်တဆမှုဖြစ်ခဲ့တဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေပါတယ်။နန်ကာဟာပြည်နယ်စပင်ကီယာဒေသကအစ္စလာမ်ရဲ့တပုံတိုက်ခိုက်ရေးသမားတွေကိုပြည်ပကျူးကျော်တပ်ဖွဲ့တွေကအာယုံထက်တိုက်ပွဲတွေဆင်နွှဲခဲ့ပြီးမကြခင်မှာပဲရဟတ်ယာဉ်ပြက်ကြတာလို့တာလီဘန်ပြောခွင့်ရတဦးကအစောပိုင်းမှာပြောဆိုပါတယ်။ရဟတ်ယာဉ်ပေါ်မှာလိုက်ပါလာသူအလုံးသေဆုံးခဲ့ပြီးစီးနင်းတိုက်ခိုက်မှုကိုဆက်မလုပ်နိုင်တော့ဘူးလို့လည်းတာလီဘန်ပြောခွင့်ရကပြောတာပါ။တချင်ငယ်မှာပဲမီဒန်ဝါဒက်ပြည်နယ်ဆာဒပတ်ခရိုင်ကအစိုးရစခန်းတွေကိုတာလီဘန်တပုံတွေဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲတွေကြောင့်မြို့တော်ကာဘူးနဲ့ဆက်သွယ်ထားတဲ့အဓိကအဝေးပြေးလမ်းမကြီးမှာရင်သွားရင်လာပိတ်ဆို့ကုန်တယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင
်ပါကစ္စတန်နိုင်ငံရဲ့ယာယီဝန်ကြီးချုပ်အဖြစ်ရှာဟစ်ခါကန်အဘစီယပ်စ်ကိုဒီကနေ့အင်္ဂါနေ့မှာလွှတ်တော်အမတ်တွေကရွေးကောက်တင်မြှောက်လိုက်ပါတယ်။ရှာဟစ်ခါကန်အဘစီယပ်စ်ကယာရုဒဖေရှားခံရတဲ့ပါကစ္စတန်ခေါင်းဆောင်နဝက်ရှာရီဖ်ရဲ့မဟာမိတ်တဦးလည်းဖြစ်ပါတယ်။ယာရုဒဖန်ရှားခံရတဲ့ဝန်ကြီးချုပ်နဝက်ရှာရီဖ်ရဲ့ညီဖြစ်သူရှာဘက်ရှာရီဖ်ကအကိုဖြစ်သူရဲ့အရေးအယာကိုဆက်ခံပြီးတော့နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာရေးမှတ်နေသူပါ။လက်ရှိအာဏာရပါကစ္စတန်မွတ်စလင်လီဂ်နဝက်ပါတီကလွှတ်တော်တွင်အားကောင်းတာကြောင့်ရှာဘက်ရှာရီဖ်ဝန်ကြီးချုပ်ဖြစ်လာရေးကဒီအများကြီးဖြစ်လာနိုင်ခြေရှိပါတယ် When you jump here, you go Cambo to Epitomazo, Ninegaro, Shepherds, Nine Little Jabby, you go Puma, Ananya, Mapipare, Little Jabby, you go Pugaro, Lamehala, Dinchiba, Melo, Kaman Tajarava, Tangua, she said, Bilo Nidu, Dream, Banjapine, when you jump here, Nawa Sheriff Tower using Kalama, Shepherds lay, Nanga Loga go Satin, we all like it up, Pipare.
Jiang and Ninet, do yet chocha, and I go to Patu la Alberoma, Jalkamam, Hopulo, Jio Gumine Paddy at Damaro to Ranje, Nicosep, Tema, Kanama, Jio Damara, she's aiming up your subare, Tangi Bimbaga, Pelo Pogo, Poesi, Pelo Nanga Yi Paddy Kama, Jio Nanga Yi, Nemi, Paisa Mugu, Guevia, and Losanago, Peninema, Pelo Chain Kamuma, Pipi, Lakamam, Hopulo, Digine, Pijim Yuroga, Grey Hawk, Kamasanji, my dear Gumine Paddy, Yashi Rene. Pitu Lumia Yi Damroga, Simi Yashiriku, Pyoja and Mingoma, Damrashiga, Pyodavare, Joya Chocha, Anna Lunjo in a Pupio Dute Yisanya, Josie Wagu Chibare. Pelu Loya Mugoma, Lekamam, Hopu Surago, Along Tita, the Nelu, let Damrashiga, Pyovare, Joning a heart to the Pient, don't you be living to Shanghai, Nesa Dita Rima. Name ye by Samusaya, Nimbo Muria, Domyanya Shiraba, Asha Pacipe, Indian Nangan in a Pinide. Dilo name ye by Samu, Nyapa Mudego, Lilu should be dear, had down to be living at Lulo Junin, eh? Then I doubt any go, Sipasaya, saw only Pip, young lady, some need up to party.
Longanda on Bosamu Susan, Yazu John Yat, Yongis, Sikaniare, Taiwan Dijo Hong Yelashina, what got to Ninet, Pit Julian Yat, Mashibulo, Digging Bangom Yuroga, the Ion Kuma, Titan shall let Jet Dingavare. Do when you don't down when you say. အချိန်ကဒီအစိုးရရဲ့စံစဘာဝယ်ယူမှုအစီအစဉ်မှာဒေါ်လာ1000ကျပ်ဆုံးရှင်ရတဲ့အထိပေါ်ပေါ်ဆဆကန်တွေခဲ့တဲ့ဆိုပြီးတော့ဝန်ကြီးချုပ်ဟောင်းရင်းလက်ဆွဆွဲခံရရတာပါသူကိုထောက်ခံသူများပြားကတော့ဒီကနေ့တရားရုံးပြင်ပမှာလာရောက်နှုတ်ဆက်ကြပါတယ်ထိုင်းနိုင်ငံရဲ့ပထမဆုံးမြို့သူဝန်ကြီးချုပ်ဖြစ်တဲ့မစ်ရှင်းလက်ကသူဟာနိုင်ငံရေးကစားကွက်ထဲမှာအသုံးချခံရတာဖြစ်တယ်လို့ဒီ င်းဖယ်ရှားတာကိုခံခဲ့ရတဲ့ဝန်ကြီးချုပ်တူဦးဖြစ်ပါရယ်ခင်ဗျာ
2028ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲကျင်းပဖို့အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့ကိုရွေးချယ်လိုက်ပါတယ်ပြင်သစ်နိုင်ငံပါရီမြို့ကတော့2024ခုနှစ်ကျရင်ကျင်းပမှာပါသတင်းပအတော်ကြားညှိနှိုင်းဆွေးနွေးကြပြီးတဲ့နောက် IOC နိုင်ငံတကာအိုလံပစ်ကော်မတီကအိုလံပစ်ပွဲတော်အင်ရှင်ဖြစ်လက်ခံကျင်းပဖို့ဒီမြို့နှစ်မြို့ကိုရွေးချယ်ခဲ့တာပါလော့စ်အန်ဂျလိစ်မြို့ရွေးချယ်ခံရတဲ့အတွက်သမရဒေါ်နယ်ထရန့်ကဂုဏ်ပြုပြောဆိုပြီးအိုလံပစ်ပြိုင်ပွဲအတွင်းအမေရိကန်တွေဟာအမြင့်အောင်မြင်မှုတွေရခဲ့တယ်လို့2028ခုနှစ်ပြိုင်ပွဲမှာလည်းအရင်တုန်းကအတိုင်းအောင်မြင်မှုတွေရလိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်အမေရိကန်အင်ဖြူတော်အစိုးရဖွဲ့အပြောင်းလဲအကြောင်းနဲ့အရင်ဆုံးစပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ခန့်အပ်လိုက်တဲ့အင်ဖြူတော်အရာရှိချုပ်သစ်ဂျွန်ကယ်လီဟာလောက်ပိုင်ခွင့်အာဏာအပြည့်အဝရှိပြီးအစိုးရဖွဲ့အတွင်းစီးကံတကြနဲ့ခိုင်မာအားကောင်းလာအောင်စောင့်ကြင်းပေးနိုင်မှာဖြစ်ကြောင်းအင်ဖြူတော်ကပြောဆိုလိုက်ပါတယ်သမ္မတထရမ့်ရဲ့တမီးဖြစ်သူအီဗန်ကာနဲ့ခင်ပိုဂျာရက်ကူရှနာအပါအဝင်သမ္မတရုံးဝန်ထမ်းအားလုံးဟာလည်းအရာရှိချုပ်သစ်ထံအစီရင်ခံကြရမှာပါသမ္မတထရမ့်အစိုးရအဖွဲ့မှအမိမြေလုံခြုံရေးဝန်ကြီးတာဝန်ယူခဲ့ပြီးတဲ့မရိန်းတက်ရဲ့အငိမ့်စားဗိုလ်ချုပ်ကြီးကယ်လီအင်ဖြူတော်အရာရှိချုပ်တဲ့အဖြစ်တင်းနှင်းလာနေကကျန်းသစ္စာကျိန်ဆိုတာဝန်ယူခဲ့တဲ့နှစ်မှာပဲတိုက်တိုက်ဆိုင်ဆိုင်အင်ဖြူတော်ပြန်ကြားရေးဌာနညွှန်ကြားရေးမှူးအဖြစ်တာဝန်ယူထားတာဒီ10ရက်လောက်သာရှိသေးတဲ့အန်တနီစကာရာမူချီယာရုကနှုတ်ထွက်သွားတဲ့အကြောင်း VOA သတင်းတောက်ဆလာဒီစာဟုပေးပို့တဲ့သတင်းဆောင်ပါကိုတော့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။အင်ဖြူရောအရာရှိချုပ်ဟောင်း Ryan Sprebus အပါအဝင်တခြားလူတွေကိုပုတ်ခတ်ပြောဆိုခဲ့တဲ့ The New Yorker သတင်းဌာနနဲ့မေးမြန်းခန်းကြောင့်နာမည်ဆိုးထွက်နေချိန်မှာပဲအင်ဖြူရောပြန်ကြားရေးဌာနညွှန်ကြားရေးမှူးအန်တနီစကာရာမူချီအနေနဲ့တမရထန်ဂိုရာတိုက်ရိုက်အစီရင်ခံရမယ်ဆိုပြီးတော့ကြွားဝါပြောဆိုခဲ့တာပါ။အင်ဖြူရောပြောခွင့်ရသူဆာရာဟာဂဘီဆန်နက်စ်ကတော့စကာရာမူချီဟာမေးမြန်းခန်းအတွင်းမသင့်တော်တဲ့အသုံးအနှုန်းတွေကိုပြောဆိုခဲ့တယ်လို့တမရကသဘောထားကြောင်းပြောဆိုခဲ့ပါတယ်
။ Look, the president certainly felt that Anthony's comments were inappropriate for a person in that position.
တမရကအန်တနီရဲ့ကောက်ချက်ချပြောဆိုမှုတွေဟာသူ့ယာရုအစ်စ်မှရှိတဲ့လူတယောက်အနေနဲ့မပြောစင်တဲ့စကားတွေလို့ယူဆတာကတော့အမှန်ပါပဲ။ဒါပေမဲ့ယာရုအစ်စ်နဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးကယ်လီကိုတမရကဘလို့မှစိတ်အနှောက်အယှက်မဖြစ်စေချင်ဘူးလေ။
စကာရာမိုချီကသူ့ရဲ့မတ်ချက်စကားတွေအတွက်နောက်ပိုင်းမှာတောင်းပန်စကားပြောကြားခဲ့ပေမဲ့သူ့အနေနဲ့အစိုးရအဖွဲ့မှတခြားရာထူးတာဝန်ယူရတော့မှာမဟုတ်ဘူးလို့အင်ဖြူရောကပြောပါတယ်တနင်္လာနေ့အစောပိုင်းမှာသမ္မတထရမ့်ကမစ္စတာကယ်လီကိုသူ့ရဲ့ဝန်ကြီးများအစည်းအဝေးမှာအခုလိုကြိုဆိုခဲ့တာ
ပါ We all know him, we respect him, admire
him. ကျွန်တော်အားလုံးသူ့ကိုကြည့်ကြပါတယ်သူ့ကိုလေးစားကြသလိုသူ့လုပ်ခဲ့တာတွေကိုလည်းသဘောကျကြပါတယ
်အင်ဖြူရောအရာရှိချုပ်အဖြစ်တာဝန်ယူရာ6လသာရှိတဲ့မစ္စတာပရီဘတ်စ်နေရာမှာမစ္စတာကယ်လီကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်ပရီဘတ်ဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းတစ်လျှောက်အင်ဖြူရောအရာရှိချုပ်တာဝန်အတိုးဆုံးယူခဲ့သူဖြစ်တယ်လို့နိုင်ငံရေးသိပ္ပံပါမောက္ခဒေးဗစ်ကိုဟန်ကစကပ်ကတဆင်အခုလိုပြောပါတယ
်။ Donald Trump when he came in he clearly set up a weak chief of staff system.
Donald Trump သမ္မတတာဝန်ယူတဲ့အချိန်မှာအပြော့တဲ့အင်ဖြူရောအရာရှိချုပ်စနစ်နဲ့စားခဲ့တယ်ဆိုတာကတော့ရှင်းပါတယ်။သူ့စီဝင်ထွက်သွားလာနေတဲ့အခွင့်အထူးကံတွေလူတွေအများကြီးနဲ့ပြောဆိုစကားပြောမှုတွေအတွေ့အကြုံမျိုးတွေနဲ့အုပ်ချုပ်ဖို့ကြိုးပမ်းခဲ့တယ်လို့ပဲအခုလေဒီနည်းနဲ့ပဲအင်ဂျီရောကူလေပတ်ဖို့ဆန္ဒရှိနေတာဖြစ်ပါတယ
်။ဒါပေမဲ့လည်းစကာရာမူချီအပါဝင်လူအတော်များများကိုအင်ဂျီရောထဲဒီလိုဝင်လာလို့ရတဲ့အခွင့်အထူးမျိုးပေးလိုက်တာဟာအစိုးရအဖွဲ့ကိုဗျမ်းပဒါဖြစ်လာစေတယ်လို့ကိုဟန်ကပြောပါတယ်။ပရီဘတ်မရခဲ့တဲ့လုတ်ပိုင်ခွင့်အာဏာရရနိုင်ဖို့အုပ်ချုပ်ရေးမှူးသစ်ကယ်လီကညှိနှိုင်းခဲ့ရတာပါ။ပမောက်ခကိုဟန်ကတော့အင်ဂျီရောအရာရှိချုပ်ဟာအစဉ်အလာအဖြစ်သမရပြည်ရင်အင်ဂျီရောမှာအာဏာအရှိဆုံးလို့ဖြစ်တယ်လို့အခုလိုပြောပါတယ်။
They really are the ones that run the entire White House. They make sure that you know everything is running.
အင်ဗီရောအင်ဗီရောရာရှိချုပ်တွေကစီမံခန့်ခွဲကြရပါတယ်။လူတွေကိုခန့်အပ်တာဖယ်ရှားတာတွေလည်းလုပ်တယ်လို့ပဲဝန်ထမ်းတွေကလည်းနေရာချထားပါတယ်။သမ္မတရုံးကိုစာဝန်စာထွက်လူဝင်လူထွက်ကိစ္စကိုလည်းကြီးကြပ်ရပါတယ်။သမ္မတရဲ့အချိန်တွေကိုလည်းစီမံခန့်ခွဲရတဲ့အတွက်ခေတ်သစ်အင်ဗီရောကိုလေပတ်တဲ့နေရာမှာတကယ့်ကိုအရေးပါတဲ့အခမ်းအနားမှာရှိကြသူတွေဖြစ်ပါတယ်။
အင်ဂျီရောဝန်ထမ်းတွေအပေါ်အာဏာအပြည့်အဝရှိစေရမယ်လို့ထရမ့်ကအုပ်ချုပ်ရေးမှူးသစ်ကယ်လီကိုကတိပေးထားပါတယ်။ဒါပေမဲ့လည်းအင်ဂျီရောအုပ်ချုပ်ရေးရန်နေရာဗျမ်းပဒါဖြစ်နေတဲ့ဆိုတဲ့ကိစ္စကိုတော့သမ္မတကအသိအမှတ်ပြုလက်ခံပြောဆိုတာမျိုးတော့မရှိပါဘူးရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုဆက်ပါမယ်။မြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ86ဦးရှိသွားပြီဖြစ်ပြီးဒီရောဂါနဲ့သေဆုံးသူ12ဦးရှိသွားပါပြီ။ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူအရေအတွက်တိုးလာနိုင်ပေမဲ့သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးဆောင်ရွက်သွားမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတော့ H1N1 virus ကူးစက်ခံရသူဟာရောဂါလက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတာမို့မကြာခင်မှာရောဂါဖြစ်ပွားသူအဖြစ်တည်ပြနိုင်သူအရေအတွက်တိုးလာနိုင်ခြင်းရှိတယ်လို့ပြောဆိုထားတာပါ။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးမှာပါရှင်။
ဒီကနေ့ဩဂတ်လ10ရက်နေ့အထိရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားတယ်လို့အသိပြုနိုင်တဲ့လူနာ86ဦးရှိသွားပြီဖြစ်ပြီးဒီရောဂါနဲ့သေဆုံးသူ12ဦးရှိသွားပါပြီ။ H1N1 virus ကူးစက်ခံထားရသူတွေအပေါင်းဝင်ပြင်းထန်အဆုတ်ရောင်ရောဂါနဲ့ဆေးရုံတက်နေသူစုစုပေါင်း245ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOE ကိုပြောပါတယ
်။ဇူလိုင်22ရက်ကနေပြီးတော့ဒီတေးရဆလာ2019မိုးလင်းနေစီအောင်ကတော့ကျွန်တော်ဒီ H1N1 ပိုးတွေ့ကြပေါင်း86ဦးပါ76 96ဦးရှိပြီးတော့ဒီဆုံးလူကတော့12ဦးပဲရှိပါတယ်12ဦးဒီမှာဆေးရုံတက်ရောက်တဲ့ဟိုပြင်းထန်ဆုတ်ဆောင်ရောဂါနဲ့ဆေးရုံတက်ရောက်သူပေါင်း245ဦးရှိပါတယ်ဆေးရုံကလည်းပဲဆင်းသွားတာပေါ့နော်ဟိုပျောက်ကင်းသွားတဲ့လူပေါင်း73ဦးရှိပါတယ
် H1N1 virus ပိုးကူးစက်ခံထားရတဲ့လူနာအများစုကိုကနအူးပိုင်းကချင်းပြည်နယ်ပဲခူးတိုင်းအေရော်ရီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးလက်ရှိမှာတော့တနင်္လာရီတိုင်းနေပြည်တော်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းတို့မှာလည်း H1N1 virus ပိုးကူးစက်ခံထားရသူတွေရှိလာပါတယ်။မြန်မာနိုင်ငံမှာ H1N1 virus ပိုးကူးစက်ခံထားရတယ်လို့အတည်ပြုနိုင်တဲ့လူနာတွေတိုးလာနိုင်ပေမဲ့ရာသီတုတ်ကွေးရောဂါ H1N1 ကြောင့်သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးလှုံ့ဆော်သွားမယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။
တိုးလာနိုင်တယ်ဆိုတော့ဟိုစစ်ရင်တော့ကျွန်တော်တွေ့မှာပေါ့နော်။ရှာဖွေတွေ့ရှိတယ်ဆိုတဲ့အတိုင်းပဲပေါ့။ ကြရဆိုရင် WHO စဉ်းစားရဆိုရင်အခုဖြစ်တဲ့အခုအိန္ဒိယနိုင်ငံတွေမှာရောပြည်ထောင်ခင်မှာသူကယောဂပိုးကလူရေတရားမှာ20%လောက်ပေါ့ 20% လောက်က antibody ခေါ်တဲ့ဒီအချွတ်အနွားရဲ့ပိုးရဲ့ antibody ကိုရှိပါတယ်အထားနိုင်ငံတွေကလည်းသူကလူတရားမှာ20%လောက် already effect ခေါ်တာပေါ့ယောဂပိုးကဆက်ခံရပြီးဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဒါကြတော့ဟိုတိုးလာမလားဆိုတော့ပိုးတွေကတိုးရင်ဆိုမှကျွန်တော်တို့ကသေဆုံးတာကိုဆွတ်ချဖို့ပဲကြည့်ကြည့်ပါလေလူနာပိုးတွေလူနာများလာတာကဟိုတောက်ဆရာမဟုတ်ပါဘူးပြဆုံးလူကရှော့ချဖို့ပဲကျွန်တော်တို့ကဥစားပေးရမှာဖြစ်ပါတယ
်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတော့ H1N1 virus ကိုကူးစက်ခံထားရသူဟာယောဂါလက္ခဏာပြဖို့၂ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မကြာခင်မှာယောဂါဖြစ်ပွားသူဥယျာဉ်တိုးလာနိုင်ခြေရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုသတိပေးထားကြောင်းပြောဆိုထားတာလည်းရှိပါတယ်ရာသီတုပ်ကွေးယောဂ H1N1 အတွက်ကျန်းမာရေးဝန်ကြီးဌာနကို SML ယောဂရှာဖွေဌာနကလူဒန်းထားတဲ့ကာကွယ်ဆေး3000ရောက်ရှိနေပြီးအိန္ဒိယအစိုးရကလည်းကာကွယ်ဆေးလူဒန်းဖို့ရှိနေပါတယ်။အဲ့ဒီကာကွယ်ဆေးတွေကိုလူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊ယောဂအခမ်းရှိသူတွေ၊ကလေးတွေ၊တက်ကြီးရွယ်အိုတွေနဲ့ကိုဝင်ဆောင်တွေကိုဦးစားပေးထိုးပေးသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။Influencer A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာ့ကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကနေ2016ခုနှစ်အတွင်းရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းတွေ့ရှိရတာလည်းဖြစ်ပါလိမ့်ရှင်
မမမြင့်ခိုင်တည်င်းပြပိုးခဲ့တာဖြစ်ပါရဲ့ရှင်တဆက်ထမှာပဲ H5N1 ကူးစက်ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေကိုလည်းတင်ပြပေးခြင်းပါတယ်တနင်္လာရီတိုင်းတွင် H5N1 ရောဂါကူးစက်မှုတင်ပြရှိတဲ့ချက်ချန်နောက်တစ်ခုထပ်မံတွေ့ရှိခဲ့တာကြောင့်ရန်ကုန်မြို့ကဓာတ်ခွဲခန်းကိုပို့ဆောင်စစ်ဆေးနေပြီးချက်ချန်မှာနေထိုင်သူကလေးငယ်တူကိုလည်းဆေးရုံမှာဆန်းသတ်နေကြောင်းဒေသခံတာဝန်ရှိသူတွေကပြောပါတယ်ဒွေမြို့ကချက်ချန်တချံမှာ H5N1 ကူးစက်မှုတွေ့ရှိကြောင်းအတည်ပြုခဲ့ပြီးတဲ့နောက်မှာပဲအခုနောက်ထပ်ဗိမ်မြို့ကချက်ချံတစ်ခုမှမတင်ကဘွေရာချက်တွေတည်ဆုံမှုတွေရှိခဲ့တာကြောင့်စစ်ဆေးမှုတွေလှုပ်ဆောင်နေတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ဒနာမအေးမကတင်ပြပို့ထားပါရရှင
်တနင်္လာရီတိုင်းဒဝယ်မြို့ကချက်ချံတစ်ခုမှ H5N1 ချက်ငှက်တုပ်ကွေးရောဂါပိုးကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဒိတ်မြို့ဘက်မှာလည်းချက်တွေထောင်ကနန်းလောက်တည်ဆုံမှုဖြစ်ခဲ့တာပါဇူလိုင်လ30ရက်နေ့တုန်းကတော့ဒိတ်မြို့ပင်အိုရွာကချက်ချံကချက်တွေဇက်တိုက်တည်ဆုံခဲ့တာကြောင့်ရန်ကုန်ကိုပို့ပြီးစစ်ဆေးစမ်းသပ်မှုတွေလုပ်ခဲ့တယ်လို့ချက်ချံကကလေးတူကိုလည်းသိယုံတင်ပြီးစစ်ဆေးမှုတွေလုပ်နေတယ်ဆိုပြီးမိမျိုးစီရင်တရားရေးကော်မတီဥက္ကဋ္ဌဦးမြတ်ကိုကပြောပါတယ်
အဲ့တော့ကျွန်တော်တို့ဒီပေးဦးကြည့်ရမှာလေးစီအကောင်950မြို့တဲ့ချက်ချံမှာတော့ဟို26ရင်းနေကြတဲ့ဟိုတရားပေးတယ်28ရက်မှာနေရာပေးတယ်28ရင်းနေမှာ150လောက်ပေးတယ်ဆိုတော့ဟိုချန်နယ်မှာနောက်ဆုံးတော့ဟို30ရင်းနေမှာသွားသိတဲ့ချိန်မှာ150လောက်ပဲကျန်ကျန်တဲ့ချိန်မှာတော့သူကတတိပြင်းနဲ့တွေ့နေတယ်ဆိုတော့ကျွန်တော်တို့ကဟိုဝေကူးသွားတော့သူကအဲ့ဒီချိန်ကိုယူပြီးတော့ရကောတက်ဖက်ဖက်ကိုကျွန်တော်30ရင်းနေမှာတော့ပို့လိုက်ပြီချစ်ချမ်းမနေတဲ့ဟိုဟိုစလင်းနေတာကောင်းလေးတယောက်တော့ဟိုရှိတယ်အဲ့တော့ဆွေးဥနေတာရတယ်သူ့ကိုတော့ကျွန်တော်ရင်ကိုလည်းကျွန်တော်တို့ကလည်းဟိုစစ်ဆေးထားတော့ပေါ့ကျွန်တော်တို့အဖြေတော့ခုဒီမဆက်လာသေ
းဘူးဒဝယ်မျိုးဘက်မှာတက်တည်တည်ဆုံမှုဖြစ်တဲ့အချိန်ကလေးကဘိမျိုးဘက်မှာလည်းချက်ချန်တွေကချက်တွေတေဆုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်
။ချက်တွေတော့ကျွန်တော်တို့ဟိုလောကတဲ့15ရင်းအရင်နဲ့ဆိုလောက်တော့ဟိုချက်ချန်တွေမှာတော့တွေတော့တွေ့တယ်။ဒါဆိုတော့တော့ဟိုတချာမောအကောင်ကလာတွေ့တဲ့ချက်ရှိတယ်။အပေါင်းတစ်ပေါင်း900လောက်တွေ့တဲ့ချက်လေးရှိတယ်။ချိုးတင်းမရဘဲနဲ့တွေ့တဲ့ချက်တွေတော့ရှိတော့ပေါ့
။ H5N1 ရောဂါပိုးတွေ့ရှိခဲ့ရတဲ့တနင်္လာရီတိုင်းဒဝယ်မြို့မှာတော့ကျောင်းတွေပိတ်ထားရတာကနေကျောင်းတွေအခုချိန်မှာပြန်ဖွင့်ခဲ့ပါတယ်။တနင်္လာနေ့တုန်းကတော့ကလေးတွေအတွက်စိုးရိမ်လာကြောင်းမူလတန်းကျောင်းတွေပြန်ပိတ်ခဲ့ရတယ်လို့လည်းဒဝယ်မြို့ကတူကပြောပြပါတယ်
။ဒီနေ့က2ရက်ပြန်တင်ရတယ်လို့ဟုတ်ကဲ့တန်တရားဖြစ်တဲ့ကလေးတွေဆေးရုံတင်ရတယ်။ဒါပေမဲ့မူလတန်းတွေကိုပြန်ပိတ်ထားတယ်
။ကျက်ငှက်တုပ်ကွေးယောဂါဟာမြန်မာနိုင်ငံမှာ2006ခုနှစ်လောက်ကနေစတင်ဖြစ်ပွားခဲ့ပြီး2016ခုနှစ်အထိဖြစ်ပွားတာ8ကြိမ်ရှိခဲ့ပြီဖြစ်ပါတယ်။တနင်္လာရီတိုင်းဒဝယ်မြို့ဝဲကျွန်းထိန်တိရက်ကွက်ကကြက်ချံမှာတော့ကျန်းကဲ့တုပ်ကွေးယောဂါ H5N1 ဆိုတာကိုဇူလိုင်လ26ရက်နေ့ကအတည်ပြုခဲ့ပြီးရန်ကုန်တိုင်းမရန်ကုန်6ရက်ကွက်ထဲကကျက်မွေးမြူတဲ့နေရာမှာကျန်းကဲ့တုပ်ကွေးယောဂါ H5N1 ဖြစ်နေကြောင်းကိုတော့ဇူလိုင်လ29ရက်နေ့ကအတည်ပြုခဲ့ပါတယ်။ကျန်းကဲ့တုပ်ကွေးယောဂါနဲ့ပတ်သက်လို့သတိစံတွေကနေလူတွေကိုမကူးဆက်အောင်သတိပေးချက်တွေကိုလည်းအစိုးရဘက်ကထုတ်ပြန်နေပါတယ်ရှင်။
မအေးအေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုတခါတော့ဒီဗိုလ်ချုပ်မူကြီးမင်းအွန်လိုင်းရဲ့ဂျပန်နိုင်ငံခီးစဉ်အကြောင်းကိုတင်ပြပေးပါမယ် မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမီအောင်လိုင်ဟာဂျပန်နိုင်ငံခီးစဉ်ဖြစ်ဒီကနေ့ပဲစတင်လိုက်ပါတယ်ဂျပန်ထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေနဲ့နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးမဲ့ခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်ဆောင်ရွက်ထားတဲ့ကိုညံဝင်းအောင်ကအပြည့်အစုံပြောပြမှာဖြစ်ပါတယ်ရှင
်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟိဆာဆာဂါဝါရဲ့ဖိတ်ကြားချက်အရတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမီအောင်လိုင်ခေါင်းဆောင်တဲ့တမရော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာဩဂုတ်လ၁ရက်နေ့မှာဂျပန်နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းဂျပန်နိုင်ငံအစိုးရတာဝန်ရှိသူတွေဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ပူးတွဲစစ်ဦးစီးချုပ်နဲ့ရောအခြားဂျပန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးနှစ်နိုင်ငံတမရော်တွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးသွားဖို့ရှိတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်မီးမြောင်လိုင်းရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားအရေးလိုဒေသတွင်းမှာအပူတရင်ဖြစ်နေတဲ့ကိစ္စရပ်တွေလည်းဆွေးနွေးဝယ်ရှိတယ်လို့ဂျပန်မြန်မာအရေးကျွမ်းကျင်သူဦးရွှေဘခေါ်မစ္စတာဟီဆာဟုဒါနာဘက်ကပြောပါတယ်
။မြောက်ကိုရီးယားရဲ့ချင်းကြောင့်ဟုဆိုတာခုလကဘာတော့အတွေ့ပြဿနာဖြစ်တယ်ဆိုတာမျိုးအဲမြန်မာနိုင်ငံအနေနဲ့လည်းဒါကိုလားတဲ့သားဖို့ကြည့်လဲဆိုတာမျိုးဂျပန်ကပြောဖို့ရှိမယ်ထင်ပါလေခင်ဗျာ။
နျူကလ িয়ার ဆန္ဒပစ်လွတ်မှုတွေလုပ်ပြီးဂျပန်နိုင်ငံရဲ့လူညုံရေးကိစ္စကိုချင်းချောင်းနေတဲ့မြောက်ကိုရီးယားအရေးကိုဗိုလ်ချုပ်မူမင်းအောင်လှိုင်ရဲ့ခီးစဉ်မှာဆွေးနွေးဝယ်ရှိတယ်လို့သုံးသပ်သူနောက်တူကတော့တိုကျိုအခြေစိုက်မြန်မာရေးလှူရှားသူဦးကျကျော်စိုးဖြစ်ပါတယ
်။လက်တလောကာလမှာမြောက်ကိုရီးယားရဲ့ဒုံချီဆန္ဒပူတွေရဲ့ဂျပန်နဲ့မကဘူးအမေရိကန်ကိုပါချင်းချောက်တဲ့အမျိုးဖြစ်တာ။ဒါဂျပန်ကိုယ်တိုင်ကလည်းဒီအရှာဒီကိစ္စကိုအထူးပဲအလေးထားနေတယ်ဆိုတဲ့ခါကျတော့အခုဘိုးချုပ်မင်းမြောင်းလာတဲ့ဒီကမှာဒါကိုဆွေးနွေးကောင်းဆွေးနွေးမယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့အဲ့ဒါကိုကျွန်တော်အမြင်ပြောရရှိတော့လူသိရှင်ကထုတ်ပြန်ကြီးညာမယ်လို့ကျွန်တော်မထင်ဘူးခင်ဗျ
။ပြီးခဲ့တဲ့နှစ်တည်းဂျပန်ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဘိုးချုပ်ကြီးနာကာတာနီမြန်မာနိုင်ငံကိုလာရောက်ပြီးဘိုးချုပ်မင်းမြောင်းလှိုင်နဲ့တွေ့ဆုံခဲ့ရမှာကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြောင်းလဲဂျပန်မီဒီယာတွေကသတင်းတွေဖော်ပြခဲ့မှုပါတယ်။ဒါပေမဲ့လည်းအခုအခါဂျပန်နိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေမှာအခက်အခဲတွေရှိနိုင်တယ်လို့ဦးရွှေဘကသုံးသပ်ပါတယ
်။ဂျပန်ပြည်တွင်းမှာဒီလိုလိုတို့ကဂျပန်ကာကွယ်ရေးဂျပန် SDF ကိုတိတ်မယုံဘူးဗျ။အဲ့တော့ SDF ကနိုင်ငံခြားမှာတကူကူတော့မယ်ဆိုရင်ကျွန်တော်တို့ဒီလိုလိုတို့ကလာဆန့်ကျင်ကြမှာပဲလို့ကျွန်တော်ထင်ပါလေ။ဘာဖြစ်နေတကူကူတော့ဘောဆိုလာကျွန်တော်မဖြစ်နိုင်ဘူးထင်တယ်ဗျ။
ဒါပေမဲ့လည်းဂျပန်ရဲ့နိုင်ငံသားရေးမူဝါဒအရမြန်မာနိုင်ငံရဲ့ညဉ့်ဉေးဖြစ်စဉ်မှာရောလူသားချင်းစာနာမှုကဏ္ဍတွေမှာတော့အကူအညီပေးနိုင်ကြောင်းဦးကျော်ကျော်စိုးကမြင်ပါတယ်
။ဖိတ်ကြားတဲ့ဒီ Nippon Foundation ပေါ့လေ။ဒါသူကလည်းမြန်မာနိုင်ငံရဲ့ညဉ့်ဉေးဖြစ်စဉ်ထောက်ရှားမှုတွေထဲမှာအဲတော်တော်လေးကိုဆုတ်လုပ်ရှာရှာပါဝင်ပတ်သက်ကူညီပေးနေတယ်ဆိုတဲ့အကြောင်းဒီလိုမျိုးဂျပန်အစိုးရကအတိအမှတ်ပြုထားတဲ့ထောက်ခံထားတဲ့အဖွဲ့အစည်းကြီးတစ်ခုကနေပြီးတော့ဖိတ်ကြားချက်ရဂျပန်ကိုလာပြီးတော့ဘူဂျိုဘူဂျီကိုလည်းလာပြီးတော့ဒီမှာဆွေးနွေးဆွေးနွေးမှုတွေပြုမယ်။နောက်မလှည့်တဲ့ကြီးရှိမှုတွေလုပ်မယ်ဆိုတဲ့ဟာက2014ကလာတဲ့အထားသာလို့ရှိရင်တော့ပို့ပြီးတော့အချင်းညှိနေလို့ကျွန်တော်ကယူဆပါတယ်။အဲတော့ဂျပန်ကတော့သူတင်နိုင်ငံရေးမဟုတ်တဲ့စီးရေးမဟုတ်တဲ့ပံ့ပိုးမှုတွေကိုသူကလုပ်တာပို့ပြီးတော့များပါတယ်ခင်ဗျာ
။ဘူဂျုံဝီမြောင်းလိုင်းရဲ့ခီးစဉ်မှာဇနီးတော်ကျူကျူလှနဲ့အတူကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒူဘူဂျိုကြီးစိုးထွတ်ဒူဘူဂျိုကြီးဆန်းဦးဒူဘူဂျိုကြီးညူစောနဲ့အခြားတက်မတော်အရာရှိတွေလိုက်ပါသွားကြပါတယ်ဒီခီးစဉ်ဟာဘူဂျိုမီမင်းအွန်လိုင်းရဲ့ဂျပန်နိုင်ငံဒုတိယခီးစဉ်ဖြစ်ပြီးဂျပန်စီဦးစီးချုပ်ဘူဂျိုကြီးရှီကဲရုအီဝါဆာကီရဲ့ဖိတ်ကြားချက်အရ2014ခုနှစ်မှာပထမဆုံးအကြိမ်တွားရောက်ခဲ့ပူပါတယ်ခင်ဗျာ
ကိုညာဝဲအောင်တင်ပြကြတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအင်ကာညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကုအင်ကာညတရားလည်လိုက်ဆွေးနွေးကန်းကိုတော့မကြခင်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်၊နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညညချင်းပါရှင် VOE မြန်မာပိုင်းအင်္ဂါနေ့ည9:00 ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတရိုက်လေးလိုင်းဆွေးနွေးခွင့်ကိုနားဆင်ကြရမှာပါ။ဒီမတိုင်ခင်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ရပါမယ်။ဥသိမ့်ထိုက်ဥတင်ပြပေးပါမယ်ရှင်။
ရုရှား၊အီရန်နဲ့မြောက်ကိုရီးယားပေါ်တံခါးပိတ်ဆို့မှုအဖြစ်ဒီပြောင်းရင်းဥပဒေအရစံကဒေါ်နယ်ထရန့်လက်မှတ်ရေးထိုးတော့မယ်လို့မျှော်လင့်ရပါတယ်။စပရက်လက်မှတ်ရေးထိုးတာကိုဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းဆောင်စားနေတဲ့အချိန်မှာပဲရုရှားဘက်ကလည်းသူတို့ဘော်ရေးယူတံခါးမှုတွေအကောင့်ထဲပေါ်လာနေလက်ထုတ်ပြန်မယ်ဆိုပြီးအခိုင်အမာပြောဆိုနေပါတယ်
။ The yeas are 98, the nays are 2. The bill is passed.
ပိတ်ဆို့တံခါးရေးဥပဒေကြမ်းဟာကွန်ဂရက်လွှတ်တော်ကရအောင်ရခဲ့ပါတီနဲ့ဆောင်ရဲ့တခဲနဲ့မဲပြတ်သက်ထောက်ခံမှုနဲ့ပုံဖော်ချမှတ်ပြီးအတည်ပြုလိုက်တာပါ Republican ထဲလွှတ်တော်အမတ် John McCain ကတော့ထောက်ခံမဲ့90နာမည်နဲ့အတည်ပြုနိုင်လိုက်တဲ့ဥပဒေကျမ်းနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
We will not tolerate
ကျွန်တော်တို့ရဲ့ဒီမိုကရေစီပေါ်ထိုးနှက်တိုက်ခိုက်မှုတွေကိုသီးခံခွင့်လွန်မှာမဟုတ်ပါဘူးဒီဥပဒေကျမ်းကဒါကိုပြသလိုက်တာပါ
ရည်ယူတံခါးမှုတွေကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အခြေခံအာဏာကန္တာအသီးသီးကိုကြေကြေပြန့်ပြန့်ပြစ်မှတ်ထားချမှတ်လိုက်တာဖြစ်ပါတယ်ဒီမိုကရက်ထဲလွှတ်တော်အမတ်ဗန်ဂေါ်ဒင်ကတော့ရုရှားပေါ်ရေးယူမဲ့အချက်တွေကိုအခုလိုပြောဆိုပါတယ
် Mandatory sanctions are included in this
ဥပဒေမှာမဖြစ်မနေရေးယူဖို့ဥတီသတ်မှတ်ထားတာကစွမ်းအင်ကဏ္ဍဗန်နာရေးထောင်လန်းရေးနဲ့ကာကွယ်ရေးကဏ္ဍတွေကိုပ
ါရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂျီရာယက်ဖ်ခော့ကတော့ ABC ရုပ်သံကားတစ်စင်ရေးယူပိတ်ဆို့မှုတွေကိုအခုလိုကန့်ကွက်ပါတယ
် Completely weird
အဝမယုံနိုင်စရာလက်မခံနိုင်စရာဥပဒေပါပဲကျွန်တော်တို့ဘက်ကလက်တော့ပြန်ပါပါဒါမျိုးမလုပ်ပါနဲ့လို့ပြောချင်ပါတယ
်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကတော့သမ္မတထရန့်ရဲ့နှိဆက်သူတွေကိုရုရှားဘက်ကပြီးခဲ့တဲ့နှစ်ကနိုင်ငံတော်တော်များများမှာဆက်သွယ်ရှိခဲ့တာမှမေမဲလဲမလျော်မကန်ဆက်သွယ်ခဲ့တာမျိုးမလုပ်ခဲ့ဘူးလို့ ABC ရုပ်သံကိုအခုလိုပြောပါတယ
် If Ambassador Kislyak was not contacted
ရေလိုရုရှားတမ်မတ်ကြီးဆာဂေ Kislyak ကတစ်ဖက်ကလူတွေကိုအဆက်အသွယ်မလုပ်ခဲ့ဘူးဆိုရင်တန်တမန်ရေးရထမ်းဆောင်တဲ့တာဝန်တွေကိုပြက်ကွက်ပါလိမ့်မယ်။သူကတရှိုးလောက်တာမဟုတ်ပါဘူး။လူသစ်စုဆောင်မှုတွေ့တာလည်းမဟုတ်ပါဘူး။တကယ်လို့ဒီလိုသာသူလောက်ခင်အခုလောက်ဆိုရင်ဘော်ရှိုက်ပြဇက်ရုံဘဲလီအကအဖွဲ့ရဲ့ခေါင်းဆောင်လို့ဥပမာပေးတင်စားရမယ်။ရှန်ရှန်တောက်အောင်မြင်နေတဲ့သူဖြစ်နေရောပေါ့ဗျာ
။ဒီလိုရရှားဘက်ကခိုင်မာပြောနေပြီမဲ့လဲအမေရိကန်လွှတ်တော်အမတ်တွေကတော့ဒီပြောဆိုချက်တွေကိုလက်မခံပါဘူး။ဒီမိုကရက်ထဲလွှတ်တော်အမတ်ချက်ရှာမားကအခုလိုပြောဆိုပါတယ်။
Mr. Putin and his allies have not suffered.
ဆိုချာအနာပိုင်နိုင်ငံတစ်ခုရဲ့ရွေးကောက်ပွဲကိုပြည်ပနိုင်ငံကဝင်ရောက်နှောက်ယှက်ခွင့်မရှိတာဟာကျွန်တော်တို့ရဲ့အခွင့်အရေးပါဒီအခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ပေးမယ် Mr. Putin နဲ့သူ့ရဲ့အပေါင်းပါတွေဟာဒီအကျိုးဆက်ကိုအရင်ကအလေးနဲ့ပြန်မခံခဲ့တာပါဘူးအခုဒီနေ့မှာတော့အလုံးပြောင်းလဲသွားပါပြီ
ဒီပိတ်ဆို့တံခါးမှုတွေဟာမြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်ဒုံးကျည်စမ်းသပ်ပစ်ခတ်မှုအတွက်လည်းဥတည်ပြီးတော့ပြစ်မှတ်ထားပြဋ္ဌာန်းထားတာပါ Republican ထဲလွှတ်တော်မှCory Gordon က
We have more work to do to stop the crazed Kim.
ဒီလိုနေတဲ့ Kim အစိုးရအဖွဲ့ကိုဟန်တားနိုင်မှုကျွန်တော်အများကြီးလောက်ရပါလိမ့်မယ်။တရုတ်ပြည်မှာဆိုမြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်း9000လောက်ရှိပါတယ်။မြောက်ကိုရီးယားရဲ့စီးပွားရေးရဲ့90%ရာခိုင်နှုန်းတရုတ်မှာတောင်းဆိုပါတယ
်။အရေးယူပိတ်ဆို့ရေးဥပဒေကြမ်းမှာအီရန်ကိုလည်းနျူကလ িয়ার နဲ့မသက်ဆိုင်တဲ့တခြားကိစ္စတွေအတွက်ကျင့်ပတ်ထားပြီးထည့်သွင်းထားပါတယ်။အီရန်ရဲ့ပေတိန်သုံးဒုံးကျည်စီစဉ်တဲ့နိုင်ငံတကာကြမ်းဖက်မှုတွေကိုထောက်ခံတဲ့အတွက်အမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်ရေးယူတင်ခတ်တာဖြစ်ကြောင်းပါခင်ဗျာ
ဥသိမ့်ထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုတာညုံဦးနဲ့ထုတ်လုပ်သူမဆွမှုတို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရက်ရွာတည်ငြိမ်ရေးနဲ့ဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပါပြီးခဲ့တဲ့သတင်းပတ်တွင်တော့ဒီကြောက်တောင်းမျိုးကအဆောက်အုံတစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကနေပြီးတော့ဖျက်ဆီးဖို့ကြိုးစားတဲ့နေရာမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကအဲ့ဒီအဆောက်အုံကိုဖျက်ဆီးခဲ့ပါတယ် လူစုလူဝေးနဲ့ဒီဥပဒေမဲ့ကျူပန်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုကန့်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မင်းကိုထုတ်เสียဖြစ်လာပါတယ်။ဒါကြောင့်မလို့ဒီမုတ်ဘူးလို့ခေါ်တဲ့လူ့တုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာအပေါ်မှာအာဏာပိုင်တွေကဘလို့ကန့်တွယ်တင့်လဲလက်ရှိဘလို့ကန့်တွယ်နေကြလဲစာတွေကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပြည်နိုင်ဆွေးနွေးပေးဖို့နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကျွန်တော်ရှင့်နေကြီးဦးသိန်းတန်းဦးဖြစ်ပါတယ်သူကတော့ဒီရှင့်နေများကွန်ရဲ့အထက်ပမာကြီးရပါနောက်တူကတော့ကုသက်ဆွေဝင်းကုသက်ဆွေဝင်းကတော့အမျိုးသားဒီလူငယ်ကွန်ဂရက်အဖွဲ့အပါအဲ့တော့နှစ်ဦးလုံးဒီလိုင်းပေါ်ရောက်ရှိနေပါပြီခင်ဗျာကျွန်တော်အရင်ဆုံးရှင့်နေဦးသိန်းတန်းဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလားခင်ဗျာ
ကြားပါတ
ယ်ဟုတ်ကဲ့ဦးသိန်းတန်းဦးကြီးခုနကကျွန်တော်ပြောသလိုပါပြီးခဲ့တဲ့ပတ်တွင်းကပဲဒီကြောက်ပြောင်းမှာဖြစ်သွားတဲ့ကိစ္စပေါ့နော်လူအုပ်ကတော်တော်လေးထိမ့်မရဘူးဆိုတဲ့အနေအထားမျိုးဖြစ်လာပါတယ်အဲ့တော့အာနာပါဒီကညှိနှိုင်းပြီးတော့ဒီအဆောင်အုံကိုဖျက်ဆီးပေးလိုက်တယ်ပေါ့နော်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့အာနာပါဒီရဲ့ကင်တွယ်မှုကဖြစ်သင့်ပြီးမသင့်ဘူးဦးသိန်းတန်းဦးရဲ့အမြင်သိချင်ပါတယ်အဓိကဥပဒေရှိတော့ပါဟုတ
်ကဲ့လုံးဝဖြစ်တယ်ပေါ့ဗျာဒါမကျော်တော့ဒီတာရန်လေးခေါ်တာပေါ့ဗျာလူများစုနဲ့လူအုပ်နဲ့အနိုင်ကျင့်လို့ရှိရင်ဥပဒေကြားထမ်းချက်တွေကိုဘေးချိတ်ထားရမယ်ဆိုတော့သုံးမျိုးဖြစ်သွားတယ်လေဒါလုံးဝအတိတ်ပဲမရှိဘူးလုံးဝလည်းဖြစ်တင်ဘူးဒါတရားဥပဒေစိုးမိုးမရှိဘူးဗမာပြည်မှာဆိုတော့အချက်ကိုမိမောထိုးပြရတာဖြစ်တယ်ဗျာ
ဟုတ်ကဲ့တစ်ဖက်မှာကျွန်တော်တို့လိလာကြီးတလောက်အဲ့ဒီပါလူတွေအဲ့ဒီဒေသခံတချို့လည်းမေးကြီးတလောက်ကဒီအဲ့မှာရှိနေတဲ့ဒေါသဖြစ်နေတဲ့လူအုပ်ကိုလည်းထိမ့်သိမ့်ဖို့အတွက်ကအခြားနီးလန်းတွေမရှိတလောက်ဆိုတာအခြားနီးလန်းဆိုတာကဒီလူအုပ်ကိုဖြိုဝါမဲ့ပုံစံမျိုးဖြစ်တာပေါ့အဲ့လိုအနေထားမျိုးတော့သူတို့မှာကြုံရတယ်လို့အာဏာပိုင်ကြီးဘက်ကတချို့လူတွေပြောတာဆိုတာရှိပါတယ်ခင်ဗျာအဲ့တော့အဲ့ဒီအနေအထားမျိုးပါတော့ကင်တွယ်တဲ့အနေအထားမှာအရင်တိမ်မွေ့လွန်နေဦးလား
ဟိုကျွန်တော်မြင်တာတော့ဗျာဟိုဘရားဥတွေစိုးမမှုနဲ့ပတ်သက်လို့ရှင်ရောဒေါသထွက်နေတဲ့လူဟုတ်ဖြစ်ရုံကနေခွန့်လို့ပြရမှာလားဗျာအဲ့တော့ဒေါသထွက်နေတဲ့လူကြီးကခွင့်ကြောင်းတွေကိုဖျက်မယ်ဆေးရုံတွေကိုဝင်တိုက်ခိုက်မယ်ခရီးတွေကိုတတ်ဖို့ဖျက်ဖို့အာဏာပေးမယ်ဆိုရင်တော့ဒေါသထွက်တဲ့လူကြီးကြောင်းမလို့ကျွန်တော်ကခွင့်ပြုပါလားဆိုတော့အဲ့ဒီအားတော့တို့တော့ဘာကြားလဲကျွန်တော်ထင်ပြီးဥပဒေကဥပဒေအတိုင်းရှိရမှာပဲ။နော်သူစီကံနီလန်းကြအဖြစ်ရမှာပေါ့ဗျာ။အခုဖြစ်တဲ့ဖြစ်စေမှာဒေါသတွေ့တယ်မရှိနိုင်ဘူးဂလီဖြစ်လို့။အဲဂလီဖြစ်လို့ဆိုတဲ့နေရာမှာကျွန်တော်နိုင်ငံ2008ဖွဲ့စည်းပုံချင်ဥပဒေကဒေါသဆိုယုံကြည်ကိုယ်ပိုင်ရှိတဲ့နိုင်ငံပဲ။အစ္စလာမ်ဘာသာဆိုတာလည်းပဲကျွန်တော်တို့တရားဝင်ဘာသာကြီးလေးခုတည်းမှာပါတယ်ဗျာ။အဲ့တော့သူကဂလီကိုခွင့်ပြုတဲ့နေရာပဲစောက်တယ်ဆိုရင်ဥပဒေနီလန်းတကြပဲကျွန်တော်ဆောင်ရွက်ဖို့ရှိတယ်။ရှိပါလိမ့်မယ်။ဒါအစီအစဉ်တာနီးကြရအောင်ကျန်တဲ့အစိတ်ပိုင်းတွေကကွန်ပျူတာမပြုတ်ပြေးကိုပြေးကိုမပြေးတဲ့ဆိုတဲ့အချက်မျိုးရရှိလိမ့်မယ်။အဲ့လိုမဟုတ်ဘဲနဲ့ကိုမကြည့်နှက်တာဆိုရင်ညနဲ့အဲ့လိုအနိုင်အထက်လူလုံးနဲ့အနိုင်ကျင့်တာဟိုဒီလမ်းကတွဲလို့မရှိဘူးဆိုတာပြောကျွန်တော်လက်မခံဘူး
။ဟုတ်ကဲ့ပါခင်ဗျာ။ဦးသိန်းတန်းဦးလေလိုင်းပေါ်မှာခဏနေပေးပါခင်ဗျာ။ကျွန်တော်ကုသက်ဆွေဝင်ရဲ့အမြင်ကိုသိချင်ပါလေ။ကုသက်ဆွေဝင်ကြားပါလားခင်ဗျာ။ကိုသက်ဆွေဝင်ရေအခုကြောက်တော့ဖြစ်ရကူပဲအဓိကဦးစားပေးပြီးတော့ပြောပါမယ်ဒီမတိုင်ခင်ကလည်းဖြစ်ရတီတော်များရှိပါတယ်ထိန်းလို့မရတဲ့လူအုပ်နဲ့ပတ်သက်ပြီးတော့အာဏာပိုင်ကကန်တယ်ဖို့တိတ်ခတ်တဲ့အနေအထားမျိုးရောအထူးသဖြင့်ဘာသာရေးနဲ့ပတ်သက်လို့ကမြန်မာနိုင်ငံမှာအခုအနေအထားမျိုးမှာဗုဒ္ဓဘာသာနဲ့ပတ်သက်လို့အရင်ဆန်းဆန်းလေးဖြစ်နေတယ်တိမခန်တဲ့အနေအထားမျိုးဖြစ်နေတယ်ကြုံနေရတဲ့အနေအထားမှာအာဏာပိုင်ဘက်မှလည်းသူတို့အကြက်တဲတော့ရှိနေပုံရပါတယ်ဒါတလောအနေအထားအရဆိုရင်ပဲအခုဖြစ်သွားတဲ့ပြဿနာပေါ်မှာအာဏာပိုင်ဘက်ကကန်တယ်တာမှားတဲ့ထောင်ဘဒူးမှဘာမှမပြောမစူမြန်မာပြည်ထဲမှာအာဏာပိုင်ဘက်ပြောတာပါမပြောမစူပဲတိတ်တိတ်နေရတဲ့အနေအထားမျိုးရှိနေပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကိုတက်ဆွေဝင်အမြင်သိကြပါတယ်
ဟုတ်ကဲ့ဒီကတည်းကဒီထဲမှာကျွန်တော်ကျွန်တော်အဓိကမြင်လို့ရတယ်ခရင်ချက်လို့ရတဲ့ကံကံတော့ဒီဒီအနေနဲ့ကဒီကျွန်တော်ဒီကတည်းကပြလာပြီးဖြစ်လို့ရတယ်ဒီလိုကံတဲ့ပြေလို့ရတယ်ကျွန်တော်ဒီကြားနေပြီးတော့ဒီမဟုတ်တဲ့ကားကြီးပြလို့တော့ဘူးဒါယူကျွန်တော်အရပိုင်းကြီးကတကောင်းမွန်ကားတွေတိုက်ဝင်နိုင်မယ်ဒီခရင်ချက်လက်ပြီးတော့ဖြည့်ဆည်းနိုင်မယ်ဆိုလို့ချင်းအနေနဲ့ကဒီကိစ္စကြီးကကျွန်တော်ဖြည့်ဆည်းပြီးသားဖြစ်လို့ခုကအဲ့လိုမျိုးပဲနဲ့ဒီလူမှလည်းဘာတိမမရဘူးဘာဖြစ်ကြော်လဲမသိတဲ့ခါကျတတိယပုံများလာတယ်ပေါ့အဲ့တော့ဒီဖြစ်တဲ့အချိန်မှာဒီဆိုရတော့ဒီကံရမှုကအရင်ညာရှင်းပြရမှန်းတယ်ဘလို့တော့မကူရရင်အမင်းနဲ့ဒါယူချူရည်ဆိုတာမျိုးလည်းမြင်ခွာလာတယ်အဲ့တော့ဒီဆရာကူကဆရာဦးသိန်းကူကပြောရလို့ဒါတော့ဘယ်လိုမှကျွန်တော်လည်းမခံသေးတာဘူးအဲ့လူလူလူကြီးနဲ့လူများဆိုသဘောဆန္ဒတိုင်းကလူခွင့်ရှိလို့ဆိုလို့ချင်းဒါကျွန်တော်မှဆရာဦးကြီးရှိတော့ပေါ့ကူကျွန်တော်ကတော့လောကကန့်ကွက်တယ်ဒါပေမဲ့လောကမဲ့ဘယ်ကြောင့်ဆိုရမှာပါလို့လည်းဆိုတော့ဒီသတင်းချက်လက်ဒီလူကြီးနဲ့ဆက်ပြီးဖို့အတွက်ဒီအခါကျတော့ဒီခိုက်ခဲ့တဲ့ဖြစ်လာတာလူပြဿနာဖြစ်လာတဲ့အခါကျလို့ရှိရင်ဘယ်လိုမျိုးဒီလူကြီးကိုခွဲရမယ်ဆိုတာတို့ဥပမာကျွန်တော်ရေနော်ကျောင်းသားတစ်ပိတ်သွားဆိုပြီးတို့ဘယ်လိုမျိုးလုပ်ခဲ့လို့ဆိုတော့ကျွန်တော်တို့ကဒါပဲဆိုတော့ဒီလူကြီးကအေးအေးဝါးနဲ့ခံရနေပြီးရဆိုမျိုးစုံပြောရင်ဒါပေမဲ့ဒီကိစ္စလေးကြတော့ကျွန်တော်အကျန့်တိတ်ဖြစ်ခွဲလိုက်တယ်ဒါကကျောင်းသားတွေကလက်လက်နဲ့ကျောင်းသားတွေကဒီလိုလုပ်ခဲ့တာနဲ့ဒီနေရာဒီပါဝါကြီးကိုပြည်သူဖြစ်လာပြီးဆိုလို့ရှိရင်တော့အဖိုးရရဲ့အကြံပေးပုံကအရန်ကိုညက် ဒါပေမဲ့အဲ့ဒီတညရဲမှာလည်းတည်ပြီးလိုက်မှာဆိုလို့ရှိရင်နိုင်ငံလေးမှာတောင်ပြည်နယ်ဘက်တစ်ပိတ်ကိုလည်းဝင်ချူလိုက်ပြီ။ညညကြီးကတော့ဝင်ပိုင်းချူလိုက်တာ။အဲ့ဒါကြောင့်ကိုယ်တက်သွားလိမ့်မယ်။တရားဥပဒေကိုယ်ကြီးဆိုပြီးတောင်ပြည်နယ်ကဟောမှာလုပ်နိုင်တယ်။ဒါပေမဲ့ဒီတော့ဘယ်တော့မှကျတော့ဘာသာရေးကြီးကတောင်ပြည်နယ်ဓာတ်ရောက်ကြတော့ချုပ်ွင့်ပြီးလိုက်လို့ဆိုတာကြတော့အဆိုးရမှာဆိုတော့ဆန်းတဲ့ဖြစ်နေလို့ဖြစ်နေတယ်။အဲ့တော့တရားဥပဒေကိုယ်ကြီးကဒီလူတွေဥပဒေပေါ်မှာဒီဘာသာမတူတဲ့ဒီပေါ်မှာဒါမျိုးကြီးခွဲခြားတဲ့ပုံစံကြီးပေါက်နေတဲ့ပုံစံလူကြီးရတယ်။အဲ့အစိုးရအနေနဲ့ဒီကိစ္စကိုတင်ချာကြံနိုင်ဖို့ကြိုးမယ်။ဒါကကြောက်ရောက်ကြရလေကျွန်တော်တို့ဒီဟိုသာသနာ့ဝင်ကြီးရဲ့ဒီဟိုသူ့သူ့အဖွဲ့ကြီးရဲ့နေနေလေးဖြစ်တယ်။ဒါသူ့ပါပြီးနေနေလေးဖြစ်တယ်။ဒီကိစ္စကြတော့ကျွန်တော်တို့ဒီမိုင်းတဲ့ဝင်ကြီးကကြောက်ရောက်နေပြီးတော့ဒီသမားထောက်ကြံတော့ကဒီကြောက်ရောက်နေပြီးတော့ဒီကြောက်ရောက်မျက်စနာနေနိုင်သွားတာ။အဲ့တော့ဒီလူကြီးကပါဒါလူဖြစ်ဖို့ပြီးရဖြစ်ကြရဲဆိုတာမျိုးကိုအစိုးရအနေနဲ့မကန်နိုင်နိုင်ဆိုတာကြီးကတော့အရေးကိုဆက်ဖို့ကောင်းပါပဲ။အဲ့ဒီလိုကျွန်တော်တို့ဒီဘုဒ္ဓဘာသာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တကားလေးမြင်တော့မှဒီအောင်အဖူရကူရံကဒီချွတ်တော်မကူရံရဲ့မိန့်နဲ့ဓာကြီးကိုချုပ်ွင့်ပြလိုက်တယ်ဆိုရဲအနည်းငယ်သွားတဲ့ခါကျရင်ကျွန်တော်ဒီတရားကြီးမတိုင်ဘူးဥပဒေကြီးမတိုင်ဘူးဒီအုပ်ချုပ်ရေးမတိုင်ဘူးအဲဆာဓာကြီးပြည်ထောင်လာပြီးဖြစ်ဖို့အတွက်ကိုဖောက်ပြန်နေပါလားဒီဒီမိုကရေစီပြည်ရဲ့ကြောင့်ကြီးပြုတ်နေတာကြီးဆိုပြီးတော့ဓာကြီးပြည်ထောင်လာပြီးဖြစ်ဖို့ပြနေပါလားဆိုရဲညွှန်သွားလို့ရှိရင်ကျွန်တော်ဒီမှာအချက်ပုံရံတော့ပေးတာလား
ဟုတ်ကဲ့ပါခင်ဗျာကူဦးသိတောင်းကကူတဆွေမှာလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရှင်နေဖိတ်ခေါ်ကြပါလေဒီဆွေးနွေးပွဲတော့ကျွန်တော်တို့တော်ရှင်တော်မင်းများသူပေါဝင်ဆွေးနွေးမင်းများလို့ရဆိုပြီးတော့ဖုန်းနံပါတ်နေလည်းပြပို့ပါရယ်စာရီလည်းပြပို့ပါရယ်အဲ့ထက်ကနေပြီးတော့ကျွန်တော်တို့တက်နိုင်သလောက်ခေါ်ယူပြီးတော့မှဖြစ်ပါရယ်ခင်ဗျာဆွေးနွေးမင်းများတဲ့ခါမှာတော့စကလုံးအဖြစ်ကိုအားလုံးရင်ကြီးကြီးနဲ့ဆွေးနွေးနိုင်မယ်လို့မျှော်လင့်ပါရယ်ကျွန်တော်အရင်ဆုံးဦးမျိုးဝင်းကိုဖိတ်ခေါ်ကြပါလားခင်ဗျာဦးမျိုးဝင်းကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်မင်းများလို့ရပါတယ်တူတူတူ
ဟုတ်ကဲ့ဟုတ်ကဲ့ကြားပါရယ်ကြားဟိုဟိုကုသနီဦးကြီးကြားပါရယ
်ဟုတ်ကဲ့ဟယ်လိုဟုတ်ကဲ့ဆွေးနွေးပါဟုတ်ကဲ့ပြောပါမင်းများလို့ရပါတယ်
အခြေအနေဒီဦးသိန်းသားကိုကျွန်တော်တခုတော့မသိလို့မေးချင်ရပါဘူးเนาะအလူအများစုကလောက်တာမှန်လားဥပဒေကမှန်လားအဲ့ဒါကျွန်တော်ကြည့်ချင်ဘူ
းဘယ်လိုလဲခင်ဗျာလူများစုက
လူများစုကမှားနေတာကိုလို့ရဲဥပဒေကလူများစုဘက်ကအမှန်ပေးရမှာလားဒီမို့လူအနည်းစုဘက်ကအမှန်ပေးရမှာလ
ားဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မေးပြပါမယ်ကျွန်တော်တစ်ဆက်တည်းတော့တော်ရှင်တူဦးကိုဖိတ်ခေါ်ကြပါလေဦးစိုးဝင်းဆွေးနွေးမေးမြန်းလို့ရပါတယ်တူတူတူပါ
ဟုတ်ကဲ့ဗျာကျွန်တော်ပြောရအောင်ကိုစိုးဝင်းဟုတ်ပါတယ်ကိုကျွန်တော်အမြင်ကတော့ဗျာဘာဆောက်ဦးပဲဖြစ်စေသက်ဆိုင်ရာဒီဥပဒေနဲ့ပဲအကျုံးဝင်တယ်အဲ့အတွက်ကြောင့်ဒီလိုမျိုးဟိုဥပဒေအပြင်ဘက်ကနေပြီးတော့ဒီလိုမျိုးစူပူအောင်ကြွားမှုပုံစံမျိုးဖန်တီးတာအဲ့ဒါမျိုးကတော့မဖြစ်သင့်ဘူးလေဒုစရဘာဖြစ်လို့ဆိုတော့ဒါတရားဥပဒေစိုးမိုးရေးကိုအဓိကဟိုခုနေ့ဖြစ်နေပါတော့ဒီဥစ္စာကို NRA အနေနဲ့ရတယ်အစိုးရမဖြစ်သေးဘူးလို့ပဲကျွန်တော်ယူဆတယ်ဗျ။ဘာလို့လဲဆိုတော့ကျောက်ဝေဆိုမွေးစီအတိအက NRA လက်ထက်မှာမရှိဘူး။NRA မှာမန္တလေး300လုံးမကင်နိုင်သေးဘူး။အတိအကတရားဥပဒေထက်မှာစစ်တပ်ရှိနေတယ်။အဲ့အတွက်ကြောင့်ဒီကျောက်ဝေဆိုမွေးတာတွေဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်အနေနဲ့အရင်ဆုံးပြောချင်တာပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဦးစိုးဝင်းကျေးဇူးပါ။တယောက်ဖိတ်ခေါ်ချင်ပါတယ်ထပ်ပြီးတော့ဒေါ်ချင်းရင်ထီတူတုတ်လေးနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုဒီကျဘရောင်းမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့ဒီအစာဦးကိုချက်မဲ့ဆိုရင်လည်းပေါ့နော်ခုကချက်မဲ့ဆိုလို့ရှိရင်အရင်စင်ဘာဘယ်လောက်လောက်တာစုံစမ်းစစ်ဆေးပြီးမှဟိုတရားဥပဒေစိုးမိုးရေးကရာရှိပုဂ္ဂိုလ်တွေနဲ့ပုံလို့လောရမှာဖြစ်တယ်ခုကဒီစောင့်နေတဲ့ချက်စီးလိုက်တဲ့အိမ်ဟာတကယ်တမ်းပလီတာဖြစ်ခဲ့မယ်ဟေ့ဆိုရင်ဒါမွတ်စလင်တွေနဲ့ဒီဟာအထီးကြီးပလီပခတွေဖြစ်မယ်ဒါပလီဆိုပြီးဖြစ်လိုက်တဲ့ဟာကပလီဆိုပြီးဖြစ်ချက်လိုက်ပြီးဟေ့ဆိုလို့ရှိရင်ဒီမှာတို့ဒီလိုပြဿနာမျိုးတွေဖြစ်လာမှာမဟုတ်ဘူးစူပူမှုတွေဖြစ်လာမှာအခုကအိမ်ဖြစ်သွားပြီးတော့သူကဒါတွေကတရားဥပဒေစိုးမိုးရဘာလို့မချုပ်ကင်နိုင်တာတုံးဆိုတာပဲဒီမှာတို့ကပြောချင်တာပ
ါဟုတ်ကဲ့ပါခင်ဗျာဒေါ်ရင်ထေကျေးဇူးပါကျွန်တော်ဒီ၃ရောင်းနဲ့ပတ်ဆက်ပြီးတော့ကျွန်တော်ဒီအဓိကပင်နယ်ဆွေးနွေးလူတွေပြန်လှည့်ပေးခြင်းပါတယ်ဦးသိန်းတန်းခုနမေကွန်းရှိပါတယ်ကိုပြင်းဝင်းမေးပါတယ်လူများစုကမှားတာကလုတ်တာကိုအမှန်ပဲပြရမလားအနည်းစုအမှန်ပဲပြရမလားဥပဒေရှိတော့ကဖြည့်ပြီးပါတယ်
ကျွန်တော်တို့ဥတွေတည်းနဲ့သွားမှာဗျာလူများတယ်ဆိုတော့ဥတွေကပြေးပြီးလို့မရဘူးဥတွေကအမှန်ပါပဲ
ဟုတ်ကဲ့အဲ့တော့အခုအနေထားမှာအခုအနေထားမှာခုနကကိုစိုးဝင်းလို့ပြောသွားလဲရှိပါလေ NRD အစိုးရကတရားဥပဒေစိုးမိုးရေးကိုသူလုံးလုံးမရဘူးသူလက်ထက်မှာမရှိဘူးလို့လည်းပြောတယ်အဲ့ဒါဒါသူ့မြင်ပေါ့ဥစိုးဝင်းရဲ့မြင်ဥသိတောင်းရဲ့မြင်ပေါ့
အမှုပေတဲ့ဖွဲ့စည်းပုံစံဥတွေကဒါအဓိကတာဝန်ရှိတာဒီလေကြီးဝန်ကြီးဌာနတာဝန်ရှိတာလေနော်ဒီလိုဝင်ကနာတောင်ရှိတာတကယ်တော့ဒီလိုဖြစ်ပြမျိုးသာတရားဥပဒေစိုးမိုးပြီးတော့ရင်ကျေးတဲ့နိုင်ငံတိုင်းမှာဖြစ်ရင်သက်ဆိုင်ရာဝန်ကြီးကတော့ထွက်ရပြီဗျလှုပ်ထွက်ရပြီပေါ့နော်တို့တို့ကအခုဂုံတိတ်ကလည်းကိုထိမ့်သိမ့်တဲ့လူတွေဖြစ်တဲ့အခါကျတော့ဒီလိုအမျိုးကထွက်ရမှာဒုတိယတာဝန်ရှိတာတော့နယ်လုံးဝန်ကြီးဌာနပေါ့ဗျာ
ဆိုတော
့အဲ့ဒီဘက်ကဖြစ်မယ်ပြီးတော့မှမာလီတိုင်းပြည်သားကြီးအစိုးရအဖွဲ့ပြီးတော့မှပြည်တော်စုဝန်ကြီးအဆင့်ဆင့်ရှိတာဆိုတော့ပြည်ထောင်စုဝန်ကြီးဌာနနဲ့ရဲတို့လုံခြုံရေးတာဝန်ခံတဲ့ထူထောင်ဥပဒေကကျွန်တော်တို့
ဒီအစိုးရရဲ့သမရရဲ့တအောက်မှာမရှိဘူးဗျာပြဿနာအဲ့ဒါအဲ့တော့ပြဿနာအဲ့ဒါပဲဆိုတဲ့အခါကျတော့ဖိသိင်းကျင်တဲ့ခုနကပြောသလိုပါပဲနော်ဒီကျတော့ပါတနာပြောသလိုပါပဲတောင်းသားတပိတ်ကြီးဦးအကျိတ်နဲ့ခြေမုံနဲ့အတပိတ်စခန်းတွေဝင်စီးတယ်တောင်းပြီးတော့ဒါမျိုးတွေတုတ်ပြီးမယ်ဒါမျိုးကျတော့မသိကြအောင်ဆောင်းတာလားလို့စဉ်းစားစရာရှိတယ
်နောက်တစ်ခ
ါထင်နေရပြီ
ဟုတ်ကဲ့ပြောပါ
အဲ့ဒါဖတ်မှလည်းခုနကကျွန်တော်ပြောရမယ်ဆိုတော့ဒီဒီထွတ်တော်အမတ်တို့ဘာလို့ကူပါလာတဲ့လူတွေကိုလည်းကဘာလို့မှမသိဘူး။ခေါင်းချောက်ချားဖြစ်နေတယ်။ဟာဒါဒါကြီးကတို့လုတ်ပြရလား။အဲ့ဒီလူတော့မဖြစ်ဘူး။ကျွန်တော်တို့ဘဲထဲတဲ့မျက်နာကြည့်လို့မရဘူးကြီး။ပြည်သူတရားနှုတ်ရဲ့ကျိုးစီးပွားကိုကြည့်ရမှာကို့မဲပေးတဲ့လူတွေဟိုကကို့နောက်မဲမပေးရကြီးရဲ့သလုံးတာမျိုးလို့တော့မဖြစ်ဘူးကျွန်တော်ထင်တယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ကိုသက်ဆွေဝင်းလည်းမြင်ကြည့်ပါနဲ့ခုနကကုစိုးဝင်းပြောထားတဲ့ဟာကိုသဘောတူပါလား။ NDI အစိုးရကတရားဥပဒေစိုးမိုးရေးမှာလုံးလုံးကင်လို့မရဘူး။သူ့ရဲ့တာဝန်မရှိဘူးပုံစံမျိုးပေါ့နော်ပြောထားတာပေါ့။ကိုသက်ဆွေဝင်းလက်ခံပါလား။
ကျွန်တော်တို့ဒီလိုဟာတော့ဒီလိုဒီကြောင့်စုမလို့ဒီလိုရတာမျိုးဆိုတော့ဒါတကယ်အားလုံးနဲ့ဆက်ကြတော့ရဖြစ်တယ်။ဒါကြောင့်ဒီကဘယ်ဆိုရလဲဒီအနေဒီဖေးရလေးပြီးတော့ဒီအမေရိကန်ရဲ့ဒီမှာကဖြစ်တယ်ကြောင့်မဟုတ်ဘူး။ကျွန်တော်တို့ဒီ technical view ပြောရမယ်ဆိုရင်တော့ဒါကအနေဒီဖေးရမှာကြာလို့ရှိတယ်ဆိုတော့ကျွန်တော်ပြောရမှာ။ဒါတော့ဒီအနေကဒီအဖိုးရဖြစ်နေတဲ့မျိုးကိုဖိုက်တဲ့ရမှာဘူး။ဒီအဖိုးအပြင်မှာလက်တန်နေရှိနေတယ်သူကျေရူးရေးရအောင်ပါအဖိုးကမှဒီဒီတာတခုကိုပြင်ပြလာလို့တော့
ကုသဆုံဝင်ဖုန်းလိုင်းတိတ်မကောင်းဘူးကွာကျွန်တော်တိတ်မကြောက်ဘူးကောင်းမို့ကျွန်တော်ကဦးသိန်းတန်းကိုဆက်မေးကြပါလေဦးသိန်းတန်းကိုအခုကြောက်ပြောင်းဖြစ်ကကျွန်တော်တို့က highlight တစ်ခုပြတာပေါ့ဒီမတိုင်ခင်မှာလည်းဖြစ်တည်ရှိပါတယ်မန္တလေးမှာဖြစ်ဘူးလေတလောကဆိုစစ်တွေမှာဆိုလို့ရှိရင်ပဲဒီလှေစိတ်မှာလူအုပ်ကနေပြီးတော့ဒီလှေဝဲတဲ့မွတ်စလင်တွေကိုဝိုင်းလုလိုက်ကြတယောက်တည်သွားတယ်ပေါ့နော်အဲ့လိုမျိုးဖြစ်ခဲ့တယ်ဒါပေမဲ့တိတိယောက်ရေးယူတယ်ဆိုတဲ့ဟာမျိုးမကြောက်ဘူးဖြစ်နေတယ်အဲ့တော့အစိုးရကိုယ်တိုင်ကအထူးဖြစ် energy ကတာဝန်ယူထားတဲ့အစိုးရကိုယ်တိုင်ကဒီလိုမျိုးလူအုပ်နဲ့ခုနပြောလို့ဒီဆောင်ရွက်တဲ့ကိစ္စမျိုးတွေဒီစူပူတဲ့ကိစ္စမျိုးတွေကိုတိတိယောက်တကယ်တမ်းသင်ခန်းစာပြပြမကင်တွင်နိုင်ဘူးလို့ပြောနိုင်လား
အဲဟုတ်ပြီကသူတို့လည်းအကြောင်းကြောင်းတောက်ထားနေရပုံရတယ်သူတို့ဖြစ်နေရတယ်သူကတကယ်ဟိုစူးကြတာဘူးကားဘဝဗျာအဲ့တော့ခုနကျွန်တော်ပြောသလိုပဲဒီဟာတွေကိုလုံခြုံမှုကိုတိတိယောက်ခိုင်တွင်မဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့လို့သူတွေဥချုပ်ရေးဦးစီးဌာနတို့လိုအပ်တဲ့လုံခြုံရေးနဲ့ပတ်သက်တဲ့ရန်ညာအဖို့လုံးကအဲ့ဒီဆိုရဲဒိုင်းရိုက်ကိုကဲအောင်မလုပ်ရမရှိဘူးเนาะအဲ့တော့အဲ့ဒီအနေထားမှာမလုပ်နိုင်ပြီးတော့တစ်လျှောက်လုံးမှာလည်းပဲကျွန်တော်ဒါသမရိုင်းပိသိင်းလက်ထက်ကလေးကဒီလိုဘာတွေပေါ်နေလဲဆိုတော့အမုန်းစကားတွေ hate speech တွေဖြန့်တာဒီလိုတော့ဒီဘာသာတစ်ခုနဲ့တစ်ခုအမုန်းတိုက်တဲ့ကိစ္စတွေကဟိုတိတိရှုထားခဲ့ကြတော့ဒါမသိရအောင်ဆောင်းတာမဟုတ်ဘူးဆိုတော့မှတိတိရှုထားခဲ့ကြပြီးတော့ဒီအရင်တို့ထားခဲ့ကြတော့အဆိုင်ခဲနဲ့တဲလာတာဗျတိုက်ခင်းတဲ့တဲလာပြီးတော့ဓာတ်မှုတွေမဖြစ်တဲ့ဒါကဓာတ်မှုတွေကိုမဖြစ်ပြအောင်လုပ်နေတဲ့အဖွဲ့အစည်းရှိတယ်လို့ကျွန်တော်ယူနေရတယ်။အဲ့တော့အဲ့ဒါတွေပေါင်းတဲ့အခါကျတော့တကယ်ကိုမိဘွားရန်ရန်ပုံပေါ်မိဘွားကြာလေးရတိုက်တော့အကူပြဿနာကြီးဖြစ်နေတာပေါ့ဗျာ။ဒါတွေကဟိုဒီတိုင်းတိုင်းဒီစိုးစိုးတွေကမဖြစ်ချင်းမဲနဲ့လက်ပိုက်ကြည့်နေတဲ့အကျိုးသက်လို့ကျွန်တော်
ဆို။ဟုတ်ကဲ့တဖက်မှာ energy အစိုးရအနေနဲ့ကဘာပြောပြောလူတို့ကနေပြီးတော့တင်မြှောက်လို့အစိုးရတည့်ရနေတဲ့သူတို့မှာရှိနေပြီ။သူတို့မှာတော့တာဝန်မရှိဘူးလားဒီကိစ္စမှာ။
ကျွန်တော်ခုနပြောတဲ့မှာအစဉ်အတိုင်းမှာနံပါတ်1ဒီရေကြီးဝန်ကြီးဌာနမှာတိုက်ရိုက်တာပေါ့ရှိတယ်။နံပါတ်2မန္တလေးတိုင်းဒေသကြီးကအနေလုံးဝန်ကြီးဌာနမှာတာဝန်ယူရတယ်မှာရှိတယ်။နောက်နံပါတ်3ကျွန်တော်မန္တလေးတိုင်းဒေသကြီးအစိုးရဘက်မှာသွေဝိုက်တာဝန်ရှိတယ်။နံပါတ်4ပြည်တော်စုသုရဘက်တရားလုံးမှာသွေဝိုက်တာဝန်ရှိပါတယ်။ဒါကတော့ဒီလိုသွားမှာပေါ့ဗျာအစ်စ်နိုင်သွားကြရမှာ
။ဒီလိုလူအုပ်နဲ့ခုနပြောလို့စူပူလောက်တဲ့ကိစ္စမျိုးတွေမှာအစိုးရရဲ့ကံတွယ်မှုတွေကြောက်တောင်းဖြစ်ရမှာမကောက်ရှေ့မတိုင်ဒီမတိုင်ခင်ဖြစ်တဲ့ကိစ္စမှာအစိုးရကကိုအစိုးရဘက်အာဏာပိုင်တွေဘက်ကကိုကံတွယ်တာကျင့်နဲ့အားရလောက်စရာရှိရလားဗ
ျကျွန်တော်ခုနပြောလို့ပဲဗျသူတို့ကတကယ်ဟိုစူကြကဘူးကားဆိုတော့အကုန်ကြည့်နေရဝင်ရတယ်ဗျနော်ကျွန်တော်တို့တခါတလေကြလဲဟိုဇကပုံကြည့်ရတဲ့ဒီဇကုံမှာခွေးမရိုက်ခင်မှာခွေးရှင်မျက်နှာကြည့်ရတယ်ဆိုတော့အဖြစ်မျိုးတွေရှိဖို့ပေါ်တယ
်
အကြောင်းကြောင်းတွေတွေ့ဒီမှာဒီအချက်ဟိုဘက်ပေါင်းတို့မတည်တယ်မှုတွေဖြစ်လာမှာဆိုလို့မကန်ရဲမပြေရဲဖြစ်နေတာလို့လည်းကျွန်တော်ထင်တယ
်ဟုတ်ကဲ့NLD ဘက်ကခေါင်းဆောင်တချို့ပြောတဲ့ကျွန်တော်တို့ကြားမှုပါတယ်အင်တာဗျူးတွေမှာလည်းပြောပါတယ်အဓိကဒီအထူးဖြစ်ဘာသာရေးနဲ့ပတ်သက်လို့အဆွမ်းရောက်မှုကိစ္စမှာနိုင်ငံရေးပြောကပါတယ်ဆိုရအောင်လုံးသုံးတာကျွန်တော်တွေ့မှုပါတယ်တယောက်နှစ်ယောက်ပြောမှုပါတယ်ဒီလိုမျိုးအခါမှလို့ရပါလား
ဒါပါနိုင်နေလေကျွန်တော်တို့ဗမာပြည်တပိုင်းပြန်ကြည့်ပါဗျာ1958ကတည်းကရောက်ကလာပြီးပြီးချိုးတဲ့အမှုမှာကျွန်တော်တို့ပေါ်ပေါက်လာတာပဲစုံစမ်းစစ်ဆေးအဖွဲ့တွေဗမာပြည်တပိုင်းတစ်ချောက်လုံးမှာခက်ခဲကြုံတိုင်းမှာဒီဘာသာရေးပြဿနာပေါ်ပေါက်လာတာကျွန်တော်တို့ကတွေ့ရတယ်ဗျာဒီလက်တယ်ကြီးလည်းကျွန်တော်မြင်ရတာပါပဲ အဲ့တော့ဒီဟာလည်းပဲမဆုံးရင်လည်းဒီသုံးငင်းကြီးပေါ့မပြောနိုင်ဘူးပြမပြေတော့ခံရရှိပေါ့ဟိုသဘောယူနေဖြစ်ကြလည်းဖြစ်နေပါတယ်အခြားတစ်ခါခုနကျွန်တော်ပြောတော့ပြီးတော့လေးပင်းနေတာတွေကြောက်နေလည်းဖြစ်နေလက်ပိုက်ကြည့်တော့ဒီကြံစည်မကြီးထွားတဲ့နဲ့တဖြည်းဖြည်းအချိန်ကောင်းလာကြီးထွားလာလည်းဖြစ်မယ်တမင်ကြောက်ချဖန်တီးတဲ့ဥစ္စာတွေပါမယ
်ဟုတ်ကဲ့
အဲ့လိုအာဘောဖန်တီးဒီထုတ်ရှားတဲ့အပေါ်တွေမှာတစ်ခါကလည်းပဲကြိုက်ွယ်တဲ့အပေါ်မှာညံ့ဖြင်းတဲ့အခါပေါ့ဒါမျိုးတွေပေါ်ပေါက်လာလို့ဖြစ်တယ်
ဟုတ်ကဲ့ကျွန်တော်ကုသဆွေဝင်ကိုပြန်ပြီးကြည့်ပါကုသဆွေဝင်ကြားရပါလားခင်ဗျဟုတ
်
ကဲ့ခုနကပြောကျွန်တော်ပြောသလိုပါဒီဘာသာရေးအစိုးရမှုကိစ္စတွေမှာနိုင်ငံရေးပြောကပါတယ်လို့ပြောဆိုချက်တွေနဲ့ပတ်သက်လို့ရောကုသဆွေဝင်လက်ခံပါလားဖြစ်နိုင်ခြေရှိပါလား
ဘယ်လိုလဲပြန်ပါလေကျွန်တော်တို့မှာလည်းဒါမျိုးတွေကဒီဖြစ်နိုင်တဲ့ဟာတွေကဒီပြီးခဲ့တဲ့ဒီအခုက20ခုရကျွန်တော်ကြားရခဲ့တဲ့နည်းလေးရှိတဲ့ခါကျတော့ဒီဘာသာရေးဒီကိစ္စနာတွေမှာလည်းဒါမျိုးဖြစ်အောင်လုပ်ကြအောင်ရလို့ပြီးတော့တစ်ပတ်လုံးဖြစ်အောင်တာမျိုးတွေအပ်စီရှိတယ်ဟောတခုအားသာရှိတဲ့သူတွေကလည်းဒါမျိုးရှိတော့လည်းကျွန်တော်ကြားရတယ်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်တော့ရှင်ချို့အလှည့်ပြန်ပေးခြင်းပါတယ်ကိုတင်ဝင်းသိန်းကြားပါလားခင်ဗျတူတူဆွေးနွေးမေးမြန်းလို့ရပါတယ်ဦးသိန်းတန်းဦးရှိပါတယ်ကိုတက်ဆွေးဝင်ရှိပါတယ
်ဆရာဦးသိန်းတန်းဦးပြောတယ်လို့နော်ကိုတက်ဆွေးဝင်ပြောတယ်လို့နော်အဲ့ဒီအဲ့အားလုံးကတကယ်တမ်းကျတော့ကျွန်တော်တရားဥပဒေစိုးမိုးရေးနဲ့လေကြားလား
ဟုတ်ကဲ့ကြားရပါတယ
်တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်ဥပဒေရေးရမှာကောင်းစီပတ်စီကိုကြားကြနာနာကျွန်တော်တို့အပွက်ကြကြငါတိုင်းတွေတပ်ဖြစ်လို့ပါပဲခင်ဗျာနော်အဲ့လိုမတိုင်းတော့ဘူးဆိုရင်ဒါကခုနကအစည်းအဝေးဝါလို့ပြန်မလာဖြစ်သွားနိုင်တယ်ကျွန်တော်တော့ဆိုတော့တိုင်းပြည်ကိုကျွန်တော်ဒီမိုကရေစီတည်ဆောက်နေတဲ့အချိန်မှာအဲ့ဒါငြိမ်းချမ်းရေးကိုအဓိကထားတဲ့အမျိုးသားတမန်ရည်ပြန်လည်အဓိကထားတဲ့အပတ်ကတောင်းဆိုရလိမ့်မှာအကွက်မရှိအောင်ကျွန်တော်ကိုယ်တော်ဖြည့်ရှင်းနိုင်မှဒီလိုကိစ္စကအဆင်ပြေမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ဖိတ်ခေါ်ကြည့်ပါလိုက်တစ်ဆက်တည်းပါကုခမောင်းလွင်ကြားပါလားခင်ဗျာတူတူဆွေးနွေးမေးမြန်းလို့ရပါတယ
်
ဟုတ်ကဲ့ကြားပါဘာ
သာရေးဒေါသဖြစ်အောင်စံတာအကျဉ်းဘာသာရေးဘာသာရေးဒီလိုစံတာဖြစ်ဖြစ်ဒီအတော်တော်ကြီးဥမမေးနေတော့အဲ့ဒါအကျဉ်းဆုံးစံတာကြီးကလည်းဒီရောက်ဖန်ကြီးဒီဘာသာရေးနေရတော့ဒေါသမရအောင်အများကြီးကနာမလို့ဖြစ်ဘာသာရေးအစိုးရကဒီနေ့ဒီကနေ့အကြမ်းချီဘာသာရေးညမကြီးအကြမ်းချီလို့မရှိအကန်ဒီကန်ဒီဖြစ်ပြီးတော့ကြာချင်ရဘာသာရေးဖြစ်ပြီးတော့ဆွေးနွေးကြလာပြီ
ဟုတ်ကဲ့ဦးတင်အားဦးကပေါင်လေးကျေးဇူးပါခင်ဗျာကျွန်တော်ဦးပြန်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ကြပါလေဦးတင်တန်ဦးတင်တန်ဦးအခုလိုကိစ္စမျိုးတွေကရင်နှင်းကလည်းနှစ်ခေါက်သုံးခေါက်ဒီ energy အစိုးရလက်ထက်မှာဖြစ်ခဲ့တယ်အဲ့တော့ဒီလိုမျိုးလူအုံးနဲ့ဘာသာရေးဆွေးနွေးမှုတွေအဲ့လိုမျိုးဖြစ်လာရင်အာဏာပိုင်တွေအနေနဲ့ဘယ်လိုကင်တွယ်သင့်ပါလဲဆိုတာကိုဘယ်လိုကြံပေးကြပါလဲဟာကျွန
်တော်တော့ဥတွေနဲ့ညီပြဒါပေမဲ့ဟိုအရင်းအမြစ်ကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့2008ဖွဲ့စည်းပုံချမ်းတွေပုံမှန်200နိုင်ငံတော်သဘာဝကဝန်ကြီးဌာနတွေကိုထုတ်နိုင်တယ်အသစ်တိုးနိုင်တယ်ဗျထုတ်နိုင်တယ်ချဲ့နိုင်တယ်ဥည်ရဲလုံးနိုင်တယ်အဲ့ဒီခါကျတော့ဝန်ကြီးဌာနအစ်စ်တိုးစရာမလိုပါဘူးအခုလက်ရှိရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တို့နောက်တစ်ခါဒီအထွေအုပ်ချုပ်ရေးဦးစီးဌာနတို့အကြီးဦးစီးတို့မိသားတို့ဖွဲ့မျိုးတွေကိုကိုတုံးကလည်းကျွန်တော်တို့ဒီမှာဒီသဗ္ဗအုပ်ချုပ်မှုအောက်ပေါ့ဗျာတက်ဆိုင်ရာဝန်ကြီးဝန်ကြီးအောက်မှာခိတ်သိမ်းကိုကဲတဲ့ဟာမျိုးဟိုရောက်အောင်ဒါဒီလိုဟာမျိုးနဲ့သွားတဲ့မြန်စံနာကတော့ကျွန်တော်တို့တကယ်ကိုမိလန်းတကြပေါ့ဗျာဟိုဂျန်စန်းစန်းရုပ်ရုံမှာမှာဒီမုန်းနေတဲ့2000ကျော်ဟာမျိုးတွေမဖြစ်အောင်တပင်းလိုဟာမျိုးတွေမဖြစ်သေးနဲ့ကျွန်တော်တို့မီလန်တကြတော့ဖြည့်ရှင်းရမှာပေါ့ဗျာဥတွေနဲ့ညီစီတရားမျှတမှုတွေရှိစီဆိုတော့အချက်ဒီမှာဖြည့်ရှင်းသင့်တယ်လို့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျွန်တော်သွားချစ်တူအလှည့်ပေးကြပါလေကိုအောင်ဇော်မြင့်တူဆွေးနွေးမေးမြန်းလို့ရပါတယ
်အဲ့ဒါကြောင့်သွားကြောင်ကြားရတာပြန်ပြောပြရပါဦးမြတ
်ဟာခင်ဗျာဘာလို့လဲမသိဘူးဘယ်ရောက်ပြောတာလဲ
အော်ခုကဘာအကြောင်းနေဆင်းနေမှလည်းမသိဘူးဗျာကျွန်တော်ကတော့ခုကလူများတော့မေ့နေလို့မဟုတ်ဘ
ူးဟာကျွန်တော်တို့ခုနကပြောလို့ဒီမုတ်ဘူးခေါ်တဲ့လူတို့တုံးပြီးတော့ဥပဒေချိုးဖောက်မှုတွေရာဇဝတ်ကျုပ်တော့မှုတွေပေါ့နော်ပဲပြီးခဲ့တဲ့ကြောက်ပြောင်းကိစ္စကိုဖြစ်ရကိုတည်ပြီးပြောတာပါဥကောင်းဆုံးမြင့်ဆင်းနေမင်းများမှုရှိပါလား
အော်ကျွန်တော်မပြောတော့ပါဘူးခင်ဗျာကျွန်တော်ဘာလို့ဆိုတော့ကျွန်တော်ခုလောက်ကတခြားဖြစ်နေရောလေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါကျွန်တော်ကိုတက်ဆွေဝင်းကိုပဲပြန်ဖိတ်ခဲ့ကြချင်ပါလေကိုတက်ဆွေဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုသက်ဆွေဝင်ခုနကဦးတင်းတောင်းဦးရောကျွန်တော်မေးခဲ့ပြီးပါပြီဒီလိုမျိုးဖြစ်ရမျိုးတွေအလားတူထပ်မကြုံလောင်လို့ကြုံလာခဲ့လို့ရှိရင်ရောအာနာပိုင်းကဘလို့ပြင်ဆင်ထားတဲ့လဲဘလို့ကင်တွယ်တဲ့လဲဆိုတာအမြင်ရှိပါလေ
ဟုတ်ကဲ့ကျွန်တော်နှမျိုးစဉ်းစားမယ်ဒီမှာဒီမျိုးကကျွန်တော်ဒီမှာပြည့်အောင်ကာကွယ်နေတာဒီမျိုးကတော့ဖြစ်နေတဲ့အချိန်မှာဘယ်လိုကင်ကွယ်မလဲဆိုတာကိုနှမျိုးစဉ်းစားဖို့လိုပါတယ်။မပြည့်အောင်ကယ်လို့ကတော့ကျွန်တော်တို့ပြီးခဲ့တဲ့ဆိုတာမဆင်းရင်တော့ဒီဘာသာဘာမှမရှိချင်မျိုးဖွဲ့လို့ဟာလို့ဖွဲ့ပြီးမျိုးနေလည်းမဖွဲ့ကြမျိုးရှိခဲ့တဲ့နိုင်ငံတော်ဆွေးဖွဲ့ရတဲ့ဟာလေ။ဒါပေမဲ့ဒီဘက်ဆိုတဲ့ထက်မှာဒီဖွဲ့ရပြန်ပြီးလုံးလုံးတာမျိုးမရှိတော့ဘူး။တိုးရတာဒီတင်ကြအပြစ်ဖြစ်နေတဲ့နေရာတွေမှာနေသွားတယ်ပေါ့။အဲတော့တို့ရီလူအဖွဲ့မျိုးတွေရဲ့ဘာသာဘာမှမဖွဲ့လို့ဟာမျိုးတွေရဲ့ပြတ်တော်ကုပ္ပလေးလို့လူမျိုးတွေရဲ့ဘောင်လေးပေါ်ကျွန်တော်ရှုတော်ကုပ္ပလေးအခိုင်အလာအရေးကြီးတယ်ကျွန်တော်ဒီတာဂီတမှာကျေးဇူးတင်တဲ့နာမည်ကြီးကြီးဒီကြံကြောက်လို့မရှိခဲ့တဲ့တင်နာမည်ကြီးကြီးဒီရှုပ်တော်ကုပ္ပလေးရဲ့အခမ်းအနားအနေနဲ့ဒီရှုပ်တော်ကုပ္ပလေးပါဝင်မှုကြောင့်မရှိခဲ့တဲ့တင်နာမည်ရှိတယ်။အဲတော့ရှုပ်တော်ကုပ္ပလေးရဲ့ဒီဘာသာဘောင်းကိုဖွင့်လို့ဟာရည်တွဲတာအုပ်ချုပ်ရေးဖြစ်တဲ့ဒီကျွန်တော်တို့မာယာကလူဟာမျိုးပြထွေဦးလူဟာမျိုးပြီးသွားတဲ့ခါကျလို့ရှိရင်ကျွန်တော်တို့ဒီဟိုဟာဒီရဲလူအဖွဲ့လို့ဒီကျွန်တော်လူမျိုးဖွင့်လို့ဟာမျိုးရည်ကိုဖူပေါင်းပြီးကျွန်တော်တို့ကဒီပြေခကံဝေတာစီရေးအဲ့ပတ်သက်တဲ့ဟာမျိုးတွေသူတို့ဒီဖြစ်နိုင်ပြီးရှိတဲ့ဒီသားတွေမှာဖွင့်စည်းထားဖို့လိုနေတယ်။မကျူးတူဖွင့်ပြဖို့လိုနေတယ်။ဒါကြောင့်ဒီလူကကိုရမယ်ဘယ်လိုလုပ်ရမလဲဆိုပြီးတော့ကျေးဇူးတော်လူလေးပါရမယ်ကျွန်တော်အရုပဝင်နဲ့ဒီပေါ်တွေ့ဆုံတွေ့မှုတွေကြော်ဒီဟိုဆုံးရမယ်လို့ပြီးတော့ခါကြလို့ရှိရင်ဒါရင်ဖြစ်လာတယ်မဖြစ်အောင်လူကဝင်ဖို့အတွက်ဒါဒီဟိုဟာသူတို့ချက်နဲ့တခုတည်းဆောင်ထားဖို့လိုနေတယ်အဲ့ဒါဆိုပြီးကျွန်တော်တို့ဒီအောင်ရုပ်တရက်ကျန်တာဖြစ်လာမယ်ဆိုလို့ရှိရင်ဒီကဝင်သွားတဲ့အဲ့ဒီရဲရဲခုပေါ်လာနိုင်တယ်ဒါတည်းခုနောက်တစ်ခါကျတော့ကျွန်တော်တို့ဒီကျန်တာဖြစ်တဲ့ခါကြလို့ရှိရင်ကျော်အရေးကြီးဖို့ဟာခရင်းချက်လက်အမှားရတယ်ကျန်တာဥပမာဘယ်လိုချက်တော့မယ်ဘယ်လိုဆောင်နေချက်တော့ဒီဆောင်နေချက်တော့မယ်ဟာဒီအင်တာနက်ကလည်းပြန်နေကျွန်တော်လူချင်းကြားရတယ်ပြန်တယ်ဒီပြဿနာတွေကိုကျွန်တော်တို့ဒီတည်မဲ့မထုတ်ပြီးနိုင်လို့ရှိရင်ပုံပြီးတော့ဒီဟိုလူတွေရဲ့စိတ်ကဒီတုံ့လောက်တော့ဖြစ်ကြတယ်များပြီးတော့ဒါပုံပြီးတော့ဒီလူလူကြီးဖြစ်လာတယ်ပြန်ပြီးတော့ပြဿနာဖြစ်စေနိုင်တယ်အဲ့တော့ဒီဒီလူတွေကိုကျွန်တော်တို့ဒီလူရရတည်မဲ့ပြီးနိုင်လာပဲဥပမာကျွန်တော်တို့ဒီမေဃတောင်ကျောင်းမှာဖြစ်ခဲ့တဲ့ပြဿနာတွေဆိုလို့ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီကြက်ကလည်းဘကလာ ਈ နဲ့တက်လာပြီဆိုတော့ကြက်ချင်တဲ့ကောင်ကြီးတည်သွားပြီဆိုတော့ခုကဒီဘက်မှာအချင်းချင်းပြန်ပြီးတော့ဖွားတယ်တရင်ကြီးတက်လာတယ်အဲလူရက်ပူပြီးတော့အင်တာနက်ကြည့်နေတယ်ဘသူကြီးဆူလာရတယ်အဲတော့ဒီဘက်ကမှာ ID ဖြစ်ဖြစ်လေကျွန်တော်ဒီအင်တာနက်ကနေပြန်တော့တရင်ပြန်လာဆိုတော့ဒါအောင်ရုပ်ပြီးကထိဆုံးနိုင်မှုလို့လိမ့်မယ်အဲတော့ဖြစ်လာပြီဆိုလို့ရှိရင်ဒီနိုင်ငံတော်အဖြစ်သို့မဟုတ်ဒီဒေသမှာဆိုလို့ရှိရင်ဒီဒေသဆိုင်ဆိုင်ရာကျွန်တော်တို့ကဒီတိုင်းဒေသကြီးဖြစ်ဖြစ်မြို့နယ်ဖြစ်ဖြစ်ဖြစ်ဖြစ်အဲ့ဒီသားဆိုင်ရာကျွန်တော်တို့တရင်ချက်နဲ့ပတ်မှန်ကထုတ်ပြန်ပြီးနိုင်မှာချက်လက်ဒါဒီအချိန်ကြီးကြီးလေးထုတ်ပြန်နိုင်မှာလို့ရအခုကလူဒီမှာကြောက်နေကြတယ်ဒီတာဝန်ရှိတဲ့လူအားလားပိုင်းဒီမှာအဲ့ကြောက်ကြရှိနေကျွန်တော်တရင်ချက်နဲ့သွားမိမယ်ဆိုလို့ရှိရင်မပြောချင်ကြဘူးသူကတော့ sensitive ဖြစ်တဲ့ဒီထိရောက်တဲ့ဖြစ်တဲ့ခါလေးဆိုလို့ရှိရင်ပုံမပြောချင်ကြဘူးသူတို့အဲ့တော့သူတို့တိတ်တိတ်နေကြတာပုံအနေဖြစ်ဖြစ်နေတယ်ဆိုတော့မသိနေကြဘူးအဲ့တော့ကျွန်တော်ပြဿနာဖြစ်မယ်ဆိုလို့ရှိရင်ဒီတရင်ချက်နဲ့ပတ်မှန်ကထုတ်ပြန်နိုင်မှာဒါလေးဒီပြဿနာတွေရဲ့ဒီဖြစ်လာနိုင်တဲ့ system ကိုကျွန်တော်ကြော်သွားပြနိုင်မယ်အဲ့လိုပဲချိုးခြင်းကြောင့်ဝေစား
ဟုတ်ကဲ့အချင်းကျွန်တော်စစ်တော့ပါဘူးကိုတက်ဆွေးဝင်ချက်ဟုတ်ကဲ့ကျွန်တော်တို့အခုတည်းဒီလိုက်စီစဉ်အချင်းစစ်တော့လို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသိန်းတန်းဦးနဲ့ကိုတက်ဆွေးဝင်အပြင်သိသက်အားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာတည်းဒီလိုက်စီစဉ်တင်ပါပဲရနာခွင့်ပြီးပါ
အင်္ဂါနေ့ညတိုက်ရိုက်လိုင်းဆင်းနေတဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့တရင်အချင်းချက်ကိုမတင်ကြီးထိုက်ကြီးညာပေးပါမယ်ရှင်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုရှားဘက်ကတန်တမန်ရေးအရာတုံ့ပြန်ဆောင်ရွက်တာကြောင့်အမေရိကန်ရဲ့မဟာမိတ်တွေရဲ့နိုင်ငံလုံခြုံရေးအပေါ်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအဟန့်အတားဖြစ်စေမှာမဟုတ်ဘူးလို့ဒုတိယသမ္မတမိုက်ပင်းစ်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်မကြာခင်မှာလက်မှတ်ရေးထိုးမဲ့ဒဏ်ခတ်ပိတ်ဆို့မှုဥပဒေကြမ်းဟာဆိုရင်ယူကရိန်းနိုင်ငံတဲကရုရှားရဲ့လှုပ်ရှားမှုတွေနောက်အီရန်နဲ့ဆီးရီးယားနိုင်ငံအပေါ်ထောက်ပံ့မှုတွေနဲ့ပတ်သက်ပြီးရုရှားရဲ့ယက်တီချက်ပြောင်းရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသတင်းစကားပေးလိုက်ဖြစ်တယ်လို့လည်းဒုတိယသမ္မတမိုက်ပင်းစ်ကဒီကနေ့မှပြောဆိုပါတယ်။အမေရိကန်သမ္မတအင်ဖြူရောမှာ6လတာကာလအတွင်းမူဝါဒရေးရာမအောင်မြင်မှုတွေဝန်ထမ်းအပြောင်းလဲတွေသတင်းပေါက်ကြားမှုတွေနဲ့ရှုပ်ရှုပ်ထွေထွေဖြစ်နေတာကိုကြံ့တွယ်ဖို့အင်ဖြူရောအရာရှိချုပ်အဖြစ်တိကျပြသတဲ့မရိန်းတပ်ဖွဲ့ဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီကိုခန့်လိုက်တဲ့သမ္မတထရန့်ကအင်ဖြူရောမှာဗျံပဓာဖြစ်မနေဘူးလို့ Twitter မှာရေးသားလိုက်ပါတယ်။ဆိုမာလီယာနိုင်ငံတွင်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာအယ်ရှာဘတ်အဖွဲ့ရဲ့ရေးပါတဲ့ခေါင်းဆောင်တဦးသေဆုံးသွားတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။အလီဂျာဘဲလို့ထိခြားတဲ့အလီမိုဟာမက်ဟူစိန်ကမော်ဂါဒီရှုကစီးပွားရေးလုပ်ငန်းနဲ့အစ္စလမ်အစွန်းရောက်စစ်သွေးကြတွေကိုငွေကြေးထောက်ပံ့ရေးဖိအားပေးသူလို့သိရှိထားသူဖြစ်ပါတယ်။ တရင်အချင်းချက်ကိုမတင်ထိုက်တင်ညာပေးကြတာပါရှင်ဒီညအစီအစဉ်ထုတ်လို့ရေမူကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်ထာရဝါလေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ဗိုလ်ဒူနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 30 40နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.